of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တန်ရဲ့2020ပြည့်နှစ် February လ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 192532ပထမနာရီဝက်မှာ line length meter 190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Bambis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပယ်သတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးမလွဲမသွေပြန့်နှံ့ကူးစက်လာမယ်လို့မထင်ပေမဲ့အသင့်ပြင်ထားတယ်လို့သမ္မတ Trump ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းကင်းနေရပြန်နိုင်ပြီးသူတို့ကိုအကောက်အွယ်ပေးတဲ့အချိန်ထိကိုမျိုးထွက်တဲ့ရေးဆိုင်ရာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရထားမယ်အကြောင်းဂျာမနီကကြေညာပါတယ်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့အခမ်းအနားနဲ့ကုပ္ပီကြိုဆိုပါတယ်ဒီသတင်းတွေနဲ့အတူတခြားစီဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်သွယ်မြင်းမြတ်ချက်တွေသတင်းလာတွေထဲမှာတော့ဒီမောင်တော်မြို့နယ်မှာသတင်းရှိဖို့ရောက်နေတဲ့ VOA သတင်းတောက်ဒေါက်ခင်မျိုးသက်နဲ့ဆက်သွယ်မြင်းမြတ်ထားတဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ရခိုင်ပြည်နယ်တွင်အင်တာနက်အခြေအနေနဲ့အတူတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်များလာနေပေမဲ့မြန်မာအလုပ်သမားတွေကြားမတွေ့ရသေးသလိုတန်ရုံအနေနဲ့လည်းကူညီဖို့အဆင်သင့်ရှိနေတဲ့အကြောင်း
ကျွန်တော်တို့ဒီမှာရှိတဲ့လုပ်သားတွေအနေနဲ့ကတော့ခုချိန်ထိပေါ့နော်ယောဂစုစမ်းမှုမခံရသေးပါဘူးနောက်ခံမိသားစုတွေအနေနဲ့လည်းအရင်ဆုံးမှုမလုပ်ဘူး
ဒီအလုတ်သမားတန်ရာရှိရပြောကြားချက်နဲ့တူနားဆင်ရမှာပါပြည်တော်စုလွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းပေါ်တတိယနေ့ဆွေးနွေးမှုအခြေအနေတခါထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုတ်သမား60ကျော်နေရပ်ပြန်ပို့ခံရတာအကြောင်းတွေကိုလည်းသိကြရမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်လွှဲနိုင်မှာမဟုတ်ဘူးလို့သူမထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေးမယ်သူအစိုးရအနေနဲ့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်သင့်ရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ
်။ Well, I don't think it's inevitable. It probably will. It possibly will. It could be at a very small level.
မလွဲမသွေဖြစ်လာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဖြစ်ကောင်းဖြစ်လာပါမယ်။ဖြစ်ချင်လည်းဖြစ်လာပါမယ်။အနည်းချင်းပဲဖြစ်နိုင်တယ်လို့အများအပြားလည်းဖြစ်နိုင်ပါတယ်။ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့လုံးဝအသင့်ပြင်ဆင်ထားပြီးသားပါလို့ဗိုလ်ထုံးလေးကအင်ဖြူတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကပြောတော်တာပါ။အမေရိကန်လူထုကြားမှာယောဂဗိုလ်ကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်လာလာကသိနေပါတယ်လို့လည်းဆိုပါတယ်အမေရိကန်မှာယောဂဗိုလ်ကူးစက်ပြန့်နှံ့လာမှာလားဆိုတာကမေးခွန်းထုတ်စရာမရှိတော့ဘဲဘယ်အချိန်မှလူပဏျောက်ကိုကူးစက်လာမှာလဲဆိုတဲ့မေးခွန်းပဲရှိတော့တယ်လို့ယောဂဗိုလ်ထိန်းချုပ်ကော်မတီဌာန CDC တာဝန်ရှိသူတွေကပြောပြီးနောက်တက်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါခုလက်ရှိအချိန်ထိဆိုရင်တော့အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအယောက်60ရှိနေပါပြီကျွန်မတို့တာဝန်ရှိသူတွေအဓိကစိုးရိမ်နေတာကတော့ဘယ်အချိန်မှဘယ်လိုကူးလာမှမသိဘဲပြန့်နှံ့ကူးစက်တာမျိုးပဲဖြစ်ပါတယ်အဲ့လိုဖြစ်နိုင်ခြင်းလားလားဖြစ်ရတဲ့ခုကို CDC ကဗိုလ်ထုနေမှာပဲကြေညာခဲ့တာပါကယ်လီဖိုးနီးယားပြည်နယ်ကလူတယောက်ဟာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတဲ့ဒေသတွေစီကိုခရီးသွားခဲ့တာလည်းမဟုတ်ဗိုင်းရပ်စ်ပိုးကူးစက်ထားသူနဲ့အနီးကပ်ရှိခဲ့တာလည်းမဟုတ်ဘဲနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ
်နိုင်ငံပေါင်း50နီးပါးမှာလူ8000ကျော်ကိုကူးစက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးထိန်းချုပ်ကာကွယ်နိုင်တဲ့နီးလန်းတွေကိုကမ္ဘာတစ်ဝန်းကကျန်းမာရေးတာဝန်ရှိသူတွေအာရုံစိုက်လှုပ်ဆောင်နေကြပါတယ်ဒီယောဂကြောင့်တည်ဆုံးသူ3000နီးပါးရှိပြီးတော့အများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်ဒီ virus စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာကူးစက်မှုအရေအတွက်ကြာဆင်းလာနေပြီမဲ့ကမ္ဘာတစ်ဝန်းကူးစက်မှုလုံးကတော့ပိုများလာနေတာပါအဲ့ဒါအဓိကတိုက်ကလွှဲရင်ကမ္ဘာတိုက်ကြီးတွေအားလုံးမှာဒီယောဂကူးစက်မှုတွေရှိလာနေပြီးတော့အခုဆိုရင်ကမ္ဘာတစ်ဝန်းကူးစက်မှုအရေအတွက်ကတရုတ်နိုင်ငံတွင်ကူးစက်မှုနှုန်းထက်ပိုများသွားပါပြီဒိမနိုင်ငံမှာပထမဆုံးဒီယောဂပိုးကူးစက်ခံသူရှိကြောင်းဒီနေ့တီးပြထားပြီးတော့ဥရောပနိုင်ငံတွေမှာကူးစက်ခံသူအရေအတွက်လည်းတိုးလာနေပါတယ်အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာကူးစက်ခံထားသူအရေအတွက်အများဆုံးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအရှိန်မြင့်လှုပ်ဆောင်နေတဲ့အနေနဲ့ဂျပန်နိုင်ငံမှာတော့လာမယ့်တနင်္လာနေ့ကနေစပြီးတော့ဧပြီလအစောပိုင်းထိမူလာတဲ့အလယ်တန်းနဲ့အထက်တန်းကျောင်းတွေအားလုံးကိုပိတ်ထားဖို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီနေ့ပဲညွှန်ကြားချက်ထုတ်လိုက်ပါတယ်။အချိန်ထဲမှာပဲဆော်ဒီအာရေဗျနိုင်ငံမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ကာကွယ်တဲ့အနေနဲ့ပြည်ပကနေဆော်ဒီနိုင်ငံကိုလာကြမယ်ဟတ်ဖို့ဖျားဘူးခီးသွားတွေကိုပြည်ဝင်ခွင့်မပေးဘဲပိတ်ပင်လိုက်တယ်လို့ဆော်ဒီနိုင်ငံရဲ့ဝန်ကြီးဌာနကကြေညာပါတယ်။အမေရိကန်ပြည်တော်စုမှာဆိုရင်လည်းယောဂကူးစက်မှုတွေဖြစ်နေတဲ့နိုင်ငံတွေကိုခီးသွားထားတဲ့မှတ်တမ်းတွေယောဂကူးစက်ခံထားရတဲ့သူတွေနဲ့ထိတွေ့ဆက်ဆံမှုရှိတဲ့ဒီမှတ်တမ်းတွေမရှိတဲ့သူတွေမှာဆိုရင်လည်းဒီဗိုင်းရပ်စ်ကူးစက်ခံနိုင်ခြေတွေရှိတဲ့ဆိုတဲ့စိုးရိမ်မှုအစ်တွေဖြစ်လာနေပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်အရေးအီရန်နိုင်ငံရဲ့ကံတွယ်လှုပ်ဆောင်ပုံပေါ်အမေရိကန်ပြည်တော်စုကအပြင်းထန်ဝေဖန်ပြောဆိုပါတယ်။တောက်ကြံလေးဝိပုစုတောင်းမှုတချို့ကိုဖြစ်တော်ဖြစ်ခဲရက်ဆိုင်ထားလိုက်ရတဲ့အထိဖြစ်နေတဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုပမာဏကိုအီရန်အာဏာပိုင်တွေဖုံးကွယ်ထားတယ်လို့ဆွဆွပြောဆိုတာပါ COVID-19 ရောဂါနဲ့ပတ်သက်ပြီးအီရန်နိုင်ငံဟာလိမ်လည်ပြောဆိုနေသလိုသတင်းအချက်အလက်တွေကိုဖုံးကွယ်ထားတယ်လို့ VOA ပတ်ရှန်ဌာနနဲ့နိုင်ငံခြားရေးဌာနမှာဗိုလ်ထုနေကလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင် ။ UN နိုင်ငံဆိုင်ရာအမေရိကန်ထူးခိုးဆေးလဲဘရိုင်ယန်ဟုကဆွဆွဲပြောဆိုပါရယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာအင်္ဂါနေ့မှာ15ယောက်ရှိခဲ့ရာကနေ19ယောက်အထိဖြစ်သွားပြီလို့ဗိုလ်ထူးနေအစိုးရမှအီရန်ဆွေးရကပြောပါရယ်။ဒါ့အပြင်ဗိုင်းရပ်စ်ပိုးကူးစက်ထားသူအရေအတွက်ဟာလည်းအင်္ဂါနေ့မှာ61ယောက်ရှိတာကနေဗိုလ်ထူးနေမှာတော့2ဆကျော်တိုးပြီး139ယောက်အထိရှိသွားပြီလို့ပြောပါရယ်။ဒီကရည်ဒီဇင်ဘာလကစပြီးဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်တဲ့တရုတ်နိုင်ငံပြီးရင်အီရန်နိုင်ငံဟာသေဆုံးသူအရေအတွက်ဒုတိယအများဆုံးနိုင်ငံဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဒီရပိုင်ရှိသူသာတိုးလာနေတာကြောင့်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲဆေးလေ့ကျင့်မဲ့စီဇန်ကိုရွှေ့ဆိုင်းလိုက်ပါတယ်။ COVID-19 လို့နာမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုတန်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောအခုလိုဆုံးဖြတ်တာဖြစ်ပြီးလောလောကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ကြောင်းနှစ်နိုင်ငံစစ်ဖက်အရာရှိတွေရဲ့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ဒေဂူးမြို့နီးကအမေရိကန်စစ်အခြေစိုက်စခန်းတစ်ခုမှာတာဝန်ထမ်းဆောင်နေတဲ့အသက်23နှစ်အရွယ်အမေရိကန်စစ်မှုဒဏ်တူဒီရောဂါကူးစက်ခံထားတာကြောင့်ကိုအမေရိကန်စစ်တပ်ကအတီးပြုထုတ်ပြန်ပြီးတရားချာမှာခုလိုပူးတွဲဆေးလေ့ကျင့်မှုတွေကိုဆိုင်းငံ့ကြောင်ကြေညာခဲ့တာပါ။တောင်ကိုရီးယားစစ်တပ်မှာတာဝန်ထမ်းနေတဲ့စစ်မှုထမ်းနဲ့အရက်ဖက်ဝန်ထမ်း25ဦးထပ်မံနေဒီရောဂါကူးစက်ခံထားရသလိုစစ်ကားတွေမှာတိကျခွဲစောင့်ကြည့်နေသူတွေလည်းထောင်နဲ့ချီရှိနေပါတယ်။တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာတရုတ်နိုင်ငံပြင်မှမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးဖြစ်နေတာပါ။အိန္ဒိယမြောက်ကိုရီးယားနိုင်ငံမှာတော့ဒီရောဂါကူးစက်ခံရတဲ့ဖြစ်ရမကြားသေးပါဘူး။ဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တားဖို့နယ်စပ်တွေကိုပိတ်ထားပြီးတော့တံမြားရှိသူတွေကိုတိကျခွဲထုတ်စောင့်ကြည့်တာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတဲ့အကြောင်းနဲ့ဒီလိုကြိုတင်ကာကွယ်မှုတွေဟာတမျိုးသားလုံးရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံစေဖို့ဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားဆွေးနွေးကပြောဆိုထားပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဒီကနေကြာသပတိညာပဲသတင်းတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခွန်လွန်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းကင်းနဲ့သူတို့နေရပ်ကိုပြန်နိုင်ပြီးမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုအကောက်အွယ်ပေးဖို့လှုံ့ဆော်ချိန်အထိမြန်မာနိုင်ငံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းထားမှာဖြစ်တယ်လို့ဂျာမနီနိုင်ငံကကြေညာပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဂျာမနီဝန်ကြီးဂေါ့ဒ်မွေလာဟာကောက်ဆက်ပဇာဒေသကကုတူပါလောင်ဒုက္ခသည်စခန်းကိုဗိုလ်ထူးလေးကတွားရောက်ပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသကလူလူအတွေ့ပညာရေးနဲ့တန်ရှင်းရေးဆိုင်ရာအကူအညီဖြစ်ရမုံငွေယူရို15သန်းထောက်ပံ့မယ်လို့လေဝန်ကြီးမူလာရဲ့ဗိုလ်ထူးနေထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဂျာမန်ဝန်ကြီးဟာနှစ်ရက်ကြာခီးစဉ်ဖြင့်ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တာဖြစ်ပြီးကူတူပါလောင်ဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုပါတယ်။မြန်မာနိုင်ငံပေါ်ဖိအားတိုးပေးဖို့နဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရဲ့ရည်ရွယ်လှုံ့ဆော်ချက်တွေကိုထောက်ခံဖို့အချိန်ရောက်ပြီလို့လေဝန်ကြီးမူလာကပြောပါတယ်။ဒါ့အပြင်ပြည်ဝင်ဗီဇာပိတ်ပင်ကန့်သတ်တာလို့ဒါမှမဟုတ်ကုန်သွယ်ရေးဆိုင်ရာအရေးယူတာလို့နောက်ထပ်ဒဏ်ခတ်ပေးဆို့မှုတွေချမှတ်ရေးဥရောပအနေနဲ့အလေးနဲ့ဒါစဉ်းစားသင့်ပြီလို့လည်းဝန်ကြီးမူလာကပြောပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆိုထားတဲ့နှစ်နိုင်ငံသဘောတူစာချုပ်အရလှုပ်ဆောင်သွားမယ်လို့ပြောထားပါတယ
်။တရားဥပဒေမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီနေ့ညူဒေလီမြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုချိုးဆိုခဲ့ပါတယ်။အိန္ဒိယသမ္မတRemnet COVID-19 ဖိတ်ကြားချက်အရမြန်မာသမ္မတဦးမင်းဟာသမ္မတကတော့ဒေါ်ချူချူနဲ့အတူနိုင်ငံတော်ခီးစဉ်အဖြစ်အိန္ဒိယနိုင်ငံမှာရောက်နေတာပါခီးစဉ်တွင်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတဦးမင်းတို့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့နိုင်ငံနားလည်မှုစာချုပ်လော်တွေကိုလည်းလက်မှတ်ရေးထိုးကြဖို့ရှိပါတယ်လက်မှတ်ထိုးဖို့သဘောတူညီထားတဲ့နားလည်မှုစာချုပ်လော်တွေကတော့တရားမဝင်သင့်မောင်းခိုးကူးမှုတားဆီးတိုက်ဖျက်ရေးကြားနဲ့တခြားတော်ရိုင်းတရိတ်ဆန်တွေကိုထိန်းသိမ်းဆောင်ရှောက်ရေးဓာတ်စီလောင်စာစီနဲ့ဆက်ဆက်ပစ္စည်းတွေထုတ်လုပ်ရေးနဲ့ဆက်သွယ်ရေးခန္ဓာမှာပူးပေါင်းဆောင်ရွက်ရေးတို့ဖြစ်တယ်လို့အိန္ဒိယပြည်ချာရေးဝန်ကြီး Prakash Javadekar ကဗိုလ်ထူးနေ့မှာပြောထားပါတယ်။တော်ရိုင်းတရိတ်ဆန်တိတ်တိတ်ဆောက်ဆောင်ရေးနဲ့ပတ်သက်ပြီးတော့အိန္ဒိယကမြန်မာကိုသင်တန်းပို့ချသွားမယ်လို့လည်းဝန်ကြီး Javadekar ကပြောပါတယ်။အခုလိုနားလည်မှုစာကြောလော်တွေကိုလက်မှတ်ရေးထိုးနိုင်တဲ့အတွက်အိန္ဒိယနဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတိုးတက်ကောင်းမွန်လာစေမယ်လို့အိန္ဒိယတောင်ဝန်ရှိသူတွေကပြောပါတယ်။သရမဦးမမင်းရဲ့အိန္ဒိယနိုင်ငံကိုရောက်နေချိန်မှာပဲတရုတ်နိုင်ငံဝမ်မျိုးကမြန်မာနိုင်ငံသားចောင်းသူလူနဲ့ចောင်းသားတူကိုအိန္ဒိယလီဒက်ရဲ့ဒီလေးရင် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပြီးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲဒီចောင်းသားနှစ်ယောက်အတွက်လိုအပ်တဲ့အကူအညီအားလုံးကိုအိန္ဒိယတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ။
ိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသင်းနဲ့ပတ်သက်ပြီးဟိန္ဒူနဲ့မွတ်စလင်တွေအကြားရဲတော်ကြားပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်နယူးဒေလီမြို့မှာဒီကနေ့လုံခြုံရေးတိုးမြှင့်ထားပါတယ်။အိန္ဒိယနိုင်ငံသားဥပဒေသင်းနဲ့ပတ်သက်ပြီးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားပြည်ပခါဖြစ်တာကြောင့်လူ30နှစ်ယောက်ထက်မနည်းသေဆုံးပြီး200ကျော်ဒဏ်ရာရပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအေးချမ်းချမ်းနေထိုင်ကြဖို့ပန်ကြားခဲ့ပြီးတဲ့နောက်နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်လုပ်တဲ့အနေနဲ့လုံခြုံရေးတွေကိုနယူးဒေလီမြို့အရှေ့မြောက်ဘက်ကလမ်းနေပေါ်မှာချထားလိုက်တာပါ။ဒါပေမဲ့လည်းအိန္ဒိယအစိုးရဟာအကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့တေချာမလုပ်ဘူးလို့အတိုက်ခံခေါင်းဆောင်တွေကဝေဖန်ပြီးပြည်ထောင်စုဝန်ကြီးအမစ်ရှားဟာသူ့တာဝန်ထမ်းဆောင်မှုပြတ်ကွက်ခဲ့တယ်ဆိုပြီးယာရုကနေနှုတ်ထွက်ပေးဖို့အဓိကအတိုက်ခံပါတီဖြစ်တဲ့ကွန်ကရစ်ပါတီကဒီကနေ့မှတောင်းဆိုပါတယ်။ဂျိန်းညာရင်းနဲ့တာဟာဇာတာဖြစ်ရေးဟာအိန္ဒိယနိုင်ငံရဲ့တီးခြားစရိတ်လက္ခဏာတွေမှာအဓိကကြားတဲ့လက္ခဏာတွေဖြစ်ပြီးဒီလီမြို့မှာနေထိုင်ကြသူအားလုံးဂျိန်းညာစွာနေထိုင်ဖို့နဲ့အခြေအနေတွေပြန်တည်ငြိမ်ပြီးပုံမှန်အတိုင်းအမြန်ဆုံးပြန်ရောက်နိုင်ဖို့ရည်ကြည်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကတွစ်တာမှာဗိုလ်ဒူးနေကပြောပါတယ်။အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေအိန္ဒိယကိုရောက်လာတဲ့မွတ်စလင်မဟုတ်သူတွေကိုအိန္ဒိယနိုင်ငံသားဖြစ်ရေးအမြန်လုံဆောင်ပေးမဲ့အိန္ဒိယနိုင်ငံသားဥပဒေသစ်ကိုကန့်ကွက်တဲ့အနေနဲ့မွတ်စလင်တွေကဒေလီမြို့မှာစနေနေ့ဆန္ဒပြတာကနေပြည်ပခါတွေဖြစ်လာတာပါ။ဆန္ဒပြသူတွေကတော့ဒီဥပဒေသစ်ဟာခွဲခြားဆက်ဆံတယ်လို့ပြောကြပါတယ်။ဝန်ကြီးချုပ်ကတော့ဒီဥပဒေသစ်ဟာဘယ်သူ့ကိုမှခွဲခြားဆက်ဆံမှုမဟုတ်ဘဲတခြားနိုင်ငံတွေမှာနှိပ်စက်ခံရတဲ့မွတ်စလင်မဟုတ်သူတွေကိုကာကွယ်ဖို့သာဖြစ်တယ်လို့ပြောပါတယ်။
ဘလူးနေကကစားကြတဲ့ဥရောပချန်ပီယံစ်လိဘောလုံးပွဲဒုတိယဆက်ပထမကြော့ပွဲတွေမှာတော့မန်ချက်စတာစီးတီးနဲ့လီယွန်တို့နိုင်ရပြီးတော့ရယ်မက်ဒရစ်နဲ့ယူဗန်တက်စ်အသင်းတွေရှုံးသွားပါတယ်မက်ဒရစ်မြို့မှာကစားတဲ့ရယ်မက်ဒရစ်နဲ့မန်ချက်စတာစီးတီးတို့ပွဲမှာတော့မန်စီးတီးကဒုတိယပိုင်းပြီးကနေမှသွင်းတဲ့ဂိုးတွေနဲ့နောက်ကနေလိုက်ကစားပြီးတော့နှစ်ဂိုးတစ်ဂိုးနဲ့နိုင်သွားပါတယ်ပထမပိုင်းမှာနှစ်သင်းလုံးဂိုးမသွင်းနိုင်ပေဂိုးမရှိသေးဖြစ်နေခဲ့ပြီးတော့မိနစ်60မှာတော့ရယ်အတွက်အစ်ကူကအဖွင့်ဂိုးသွင်းပေးခဲ့လို့ရယ်အသင်းရှေ့ကနေဦးဆောင်ခဲ့ပါတယ်ဒါပေမဲ့မန်စီးတီးဘက်ကဂျေဇုစ်က88မိနစ်မှာကောင်းတိုက်ပြီးခြေပါဂိုးသွင်းခဲ့ပြီးတော့အနိုင်ဂိုးကိုတော့အသင်းကောင်းဆောင်ဒဘရိုင်းနာက83မိနစ်မှာပယ်နယ်တီကနေသွင်းခဲ့တာပါဒီဘက်မှာရယ်အသင်းကောင်းဆောင်ရမ်ဘို86မိနစ်မှာအနီးကပ်နဲ့ထုတ်ခံခဲ့ရပါတယ်ပြင်သစ်မှာကစားတဲ့လီယွန်နဲ့ယူဗန်တက်စ်ပွဲမှာတော့လီယွန်ကတကူးကူးမရှိနဲ့နိုင်တော့ပါတယ်လီယွန်အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့တူးဆက်က38မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုဝစ်ကွန်ဆန်ပြည်နယ်မီလ်ဝေါကီမြို့ကမိုလ်ဆွန်ကူးစ်ကုမ္ပဏီဘီယာချက်ဆက်ယုံနာမှာဗိုလ်ဒူးနေကပြစ်ခတ်မှုကြောင့်လူ9ဦးသေဆုံးသွားတဲ့ပေါ်မြို့တော်ဝန်ကပြစ်တင်ရှုတ်ချပါတယ်ဒီလိုတရေဘောကြောင့်လည်းအကြမ်းဖက်လူရမျိုးဒီနေရာမှာနောက်ထပ်ဘယ်တော့မှထပ်မဖြစ်အောင်ကျွန်တော်တို့လှုံ့ဆော်ရပါမယ်ဒါပေမဲ့လည်းအကြောင်းမလားဆိုပဲဒီလိုဖြစ်ရမျိုးဟာကျွန်တော်တို့နိုင်ငံမှာမကြာခဏဖြစ်နေပါတယ်ဘလို့ပဲဖြစ်ဖြစ်မိသားစုဝင်တွေအလုပ်သမားတွေနဲ့ကျွန်တော်တို့ရဲ့လူမှုအုံပိုင်းကိုအားပေးဖို့ဒီညကျွန်တော်တို့ဒီမှာစုဝေးကြတာပါလို့မီလ်ဝေါကီမြို့တော်ဝန်ထွန်ဘာရက်ကဗိုလ်ဒူးနေညမှာပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကလည်းတနပ်ပြစ်ခတ်မှုတွင်တည်ဆုံသွားသူတွေအတွက်ဝမ်းနည်းကြည်ခွဲရပါကြောင်းဗိုလ်ဒူးနေကကိုရိုနာဗိုင်းရပ်စ်၏သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ခင်ဗျာ
ကြတာပြင်းနေညာပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားမှာပါအရင်ဆုံးတော့ရခိုင်ပြည်နယ်မှာပြည်တွင်းပြည်ပသတင်းတောက်တွေသတင်းယူဖို့အတွက်အစိုးရအစီအစဉ်နဲ့ရောက်နေတဲ့ VOA သတင်းတောက်ဒေါခင်မျိုးသက်ကိုအတန်မှလွင့်ခင်မှာပဲဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ဒီကနေ့ဘယ်နေရာတွေရောက်ခဲ့သလဲဆိုတာနဲ့ဒုက္ခသည်တွေနေထိုင်တဲ့ဘယ်နေရာတွေတွားရောက်ကြည့်ရှုခွင့်ရခဲ့သလဲဆိုတာကိုမေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
ဒီနေ့ပထမနေ့မှာဒီစစ်တွေရနေပြီးတော့မောင်တော်ကိုလာပါတယ်မောင်တော်မှာဒီကနေ့မောင်တော်မျိုးနဲ့အုပ်ချုပ်ရေးမှုနဲ့ဟိုတွေ့ပါတယ်တွေ့ပြီးတော့မောင်တော်အုပ်ချုပ်ရေးမှုကနေပြီးတော့ဒင်းစာရှင်းလင်းပွဲလုပ်ပါတယ်ပြီးတော့ဒီဘက်မှာဟိုဂျွာသုံးယောက်လိုက်ကြပါတယ်ပထမယောက်ကတော့ပဒင်းကြီးပါပါဒီပဒင်းကြီးယောက်ကသူတွေလဲဆိုတော့ဟိန္ဒူတွေသူတို့မီးလောင်ခံတဲ့အိမ်ကြီးပေါ့နော်အဲ့ဒါတွေကိုခင်ပြီးတော့သူတို့ဟိုပတ်စံတွေတည်ပြီးတော့ပြန်ဆောက်ခိုင်းနေသူတို့နေရာချထားပြီးတဲ့အစီအစဉ်တွေကိုဟိုပါရှင်းပြလာပါနောက်ပြီးတော့သူတို့တိတ်ချလဲမေးခွန်းရပါတယ်နောက်ရွာရွာကညောင်ချောင်းရွာပါညောင်ချောင်းကတော်တော်ရှိသူနဲ့ကိုစလင်တွေရောပြီးတော့နော်သူတို့နေတဲ့ဥစ္စာပေါ့အေးချမ်းချမ်းပဲဟိုဘက်ရွာရဲ့တစ်ဖက်နဲ့တစ်ဖက်ချမ်းတစ်ဖက်ချမ်းမှာတည်နေစီနေကြတဲ့အခြေအနေလေးတွေတွားပြီးတော့ဟိုကြည့်ရတာပါ
ရခိုင်ပြည်နယ်ထဲမှာအင်တာနက်ဖြတ်ထားတာရှင်းမြုံနယ်လောက်ရှိတယ်ပြောတော့မောင်တော်လည်းပါလာအဲ့တော့အင်တာနက်သုံးရတာဘယ်လိုရှိသလဲဆိုတာလည်းကျမတို့ပြောပြပေးပါဦ
းဒီမှာသူတို့ကအင်တာနက်တော့ဖြတ်ထားတယ်အင်တာနက်ဖြတ်ထားတော့ဒီလေကမောင်တော်အုပ်ချုပ်ရေးမှုကိုပြီးတဲ့အခါကျတော့စစ်ဆောင်နေလည်းရှိတယ်သူတို့ရဒုက္ခရောက်နေတယ်ဒီကအင်တာနက်ဖြတ်ထားတော့ဘယ်လိုလုပ်မလဲဆိုတော့သူတို့အစိုးရ line တချို့တော့ဖွင့်ပေးထားတယ်လို့ပြောပါတယ်သူတို့စီကအကူအညီလိုတောင်းကျင်ဆက်သွယ်လို့ရတယ်လို့ပြောပါတယ်ဒီထဲမှာတော့အကုန်လုံးကမြို့ထဲမှာတော့ဘုံကအင်တာနက်ကဖြတ်ထားတာပါတယ်လီဖုန်းတစ်ခုပဲတောင်းလို့ရပါတယ
်ဒီခုကတော့အစိုးရအစီအစဉ်နဲ့ပေါ့နော်ဒီမောင်တော်ဘက်ကိုရောက်နေတယ်အဲ့တော့တိုက်ပွဲဖြစ်တဲ့အခြေအနေရှိတဲ့ဘက်တွေရောကိုယ်သဘောနဲ့ကိုသွားလို့ရတာမျိုးရှိလား
အခုတိုက်ပွဲဖြစ်တဲ့နေရာတွေကိုသူကလုံခြုံရေးမပြေးနိုင်လို့ပြီးမသွားပါဘူး
ဟုတ်ကဲ့အဲ့တော့ဒီဘင်္ဂလားဒေ့ရှ်ကနေပြီးတော့ကိုယ်တော်နဲ့ကိုပြန်လာကြတဲ့ဒီရိုဟင်ဂျာဆိုတဲ့ဟိုဒီမွတ်စလင်တွေနဲ့ကိုတွေ့ခွင့်ရခဲ့လား
ဒီသူတို့တွေနဲ့တော့အခုတတိယတွေ့ဖို့မရပါဘူးဒီကပြန်လာတဲ့လူကအခုဆိုလို့ရှိရင်ဟို600လောက်ရှိနေပြီလို့ပြောပါတယ်ဒီပြန်လာတဲ့သူတွေကဒီမှာသူတို့ရဲ့အမျိုးတွေအစွေတွေရှိတယ်ရှိတယ်ဆိုတော့သူတို့ပြန်လာခြင်းနဲ့ဆိုပြီးတော့ဒီအစွေမောင်တော်ဒီဟိုဟိုဘာအစွေကြီးအချောင်းကြတော့အစွေကနေပြီးစီစဉ်ဆောင်ရပေးတယ်လို့ပြောပါတယ
်ဟုတ်ကဲ့မနေ့ကကြာရင်ဘယ်ကိုသွားဖို့အစီအစဉ်ရှိသေးလဲရှင
်မနေ့ကကြာလို့ရှိရင်တော့ဒီဘူဒီတောင်မြို့နယ်ထဲမှာရှိတဲ့ဒီဂျွာမအကျေးရွာလေးမှာရှိတဲ့နော်ဆစ်ရှောင်းစခန်းလေးကိုသွားမှာပါဆိုတော့နောက်တစ်နေ့ကျရင်တော့ဒီစစ်တွေမြို့မှာရှိတဲ့တက်ကဲနဲ့တောက်ခတ်တဲ့စခန်းကိုဟိုသွားဖို့ရှိပါတယ်
ဒီကနေ့မောင်တော်မြို့မှာ၃ရက်ကြာခရီးစဉ်နဲ့တရင်ယူဖို့ရောက်နေတဲ့ဒေါက်ခင်မြို့သက်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်။တယ်လီဖုန်းလိုင်းတွေမကောင်းတဲ့အတွက်အတန်ကြီးလင်းပြတ်သားမှုမရှိတဲ့အတွက်တော့အထူးပဲတောင်းပန်ပါတယ်။မနေ့ဖန်ဒုတိယနေ့ခရီးစဉ်မေးမြန်းတဲ့အခါမှာတော့အတန်ကြီးလင်းမှုရှိဖို့အတွက်စူးစမ်းကြည့်ပေးပါမယ်ရှင်။အခုတခါကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်နေတဲ့တောင်ကိုရီးယားမှာရှိနေတဲ့မြန်မာအတိုင်းဝမ်းရဲ့အခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းအလှည့်ပေးကြပါမယ်။ COVID-19ကူးစက်သူဥယေတောင်ကိုရီးယားမှာများလာနေပေမဲ့မြန်မာလုံသားတွေကိုတော့အခုချိန်ထိရောဂါကူးစက်မှုမရှိသေးပဲဒီလုံသားတွေရဲ့မိသားစုဝင်တွေအနေနဲ့လည်းစိုးရိမ်မှုမလွန်ကဲဖို့မြန်မာတန်ယုံတာဝန်ရှိသူကပြောထားပါဗျ။ရောဂါကာကွယ်ရေးနည်းလမ်းတွေကိုစက်ယုံအလုပ်ယုံတွေမှာလည်းဆောင်ရွက်ပေးနေတယ်လို့မြန်မာအလုပ်သမားတွေကပြောပါဗျ။တောင်ကိုရီးယားမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေရဲ့လက်တလောအခြေအနေတွေကိုတော့ VOA သတင်းတောက်စုစုကစုံစမ်းမေးမြန်းသတင်းပေးပို့ထားပါဗျရှင်။
COVID-19 ကိုရိုနာရောဂါပိုးကူးစက်မှုဟာတရုတ်နိုင်ငံပြည်ရဲ့တောင်ကိုရီးယားနိုင်ငံမှာဒုတိယအများဆုံးကူးစက်ခံနေရတာပါမြန်မာနိုင်ငံသား4000ကျော်နေထိုင်နေတဲ့တောင်ကိုရီးယားမှာအလုပ်သမားဗီဇာနဲ့ရောက်ရှိနေထိုင်သူကတော့35500ကျော်ရှိပါတယ်အခုချိန်ထိမြန်မာလူသားတဦးတယောက်ကိုမှရောဂါပိုးကူးစက်တာမရှိသေးပဲအခုအညီလိုလာရင်မြန်မာတန်ယုံကိုအချိန်မီ၍ဆက်သွယ်ဖို့စုမျိုးအခြေဆိုင်မြန်မာတန်ယုံကအလုပ်သမားတန်အရာရှိဦးစေရတင်ဝင်းထင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာရှိတဲ့လုပ်သားတွေအနေနဲ့ကတော့ခုချိန်ထိပေါ့နော်ယောဂကုသမှုမခံရသေးပါဘူးနောက်ခံမိသားစုတွေအနေနဲ့လည်းအရင်တွေ့မှုမလွန်ကဲဖို့ရာအတွက်ကျွန်တော်အနေနဲ့မှာကျင်ပါတယ်အကြောင်းကိစ္စရှိလို့မလို့လိုတဲ့အမှုရှိလို့ရှိရင်လည်းကျွန်တော်တို့တန်ရုံကိုဆက်သွယ်ပါမိသားစုဝင်တွေကလည်းဆက်သွယ်ပြီးနေနိုင်လို့မျိုးအလုပ်သမားတွေဘက်ကတော့အခုချိန်မှာလည်းအချိန်မီကျွန်တော်စီကိုပုံမှန်တိုင်းပဲအများနဲ့ဆက်သွယ်ပြီးတော့ကျွန်တော်လည်းတရင်ရယူတာမျိုးတွေရှိပါတယ်
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာ MOU နှစ်နိုင်ငံသဘောတူညီချက်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါအခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်နေတဲ့အချိန်မှာစိုးရိမ်မှုရှိကြပေမဲ့မြန်မာနိုင်ငံကိုပြန်လာခြင်းရင်အလုပ်ရှင်စီကတရားဝင်ခွင့်ရက်ကိုယူရမှာဖြစ်လို့ဒီလိုအခြေအနေတွေကိုမြန်မာတန်ယုံအနေနဲ့ကူညီပေးနေတယ်လို့လဲဆိုပါတယ်ဒီရပိုင်းထဲမှာအလုရှင်ကပေးတဲ့တရားဝင်ခွင့်ရနဲ့ပြန်တဲ့သူတွေရှိပေမဲ့အများစုကစာချုပ်သက်တမ်းပြည့်လို့ပြန်သူတွေဖြစ်တယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ်
။ကိုရိုနာကြောင့်မို့လို့သူရမှုလွန်ခဲ့ပြီးတော့ပြန်တဲ့ခါမျိုးကတော့တော်တော်လေးနေတော့နေပါတယ်။ပြန်တဲ့ဆိုရင်တော့ဒီတချို့သွေးတဲ့လူတွေကလုံအောင်လုံမလို့ဆုံးပြီးတော့ပြန်သွားတာမျိုးမဟုတ်ကန်းတဲ့သတိစီရနေပြီးတော့ခွင့်နဲ့တရားဝင်ပြန်သွားကြတဲ့လူတွေပေါ့နော်။အဲ့ဒါမျိုးတွေကတော့ဒီမှာလောက်ရှိတယ်။ကျန်တာကတော့စာချုပ်သက်တမ်းပြည့်လို့ပြန်တဲ့လူတွေများပါတယ်။ဒါကိုလည်းနည်းစောပြန်ကြတဲ့လူတွေရှိတယ်။ပုံမှန်တိုင်းပဲသက်တမ်းအကုန်လုံးပြန်လာရှိတယ်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရိမ်အဆင့်ကိုသတ်မှတ်ထားပြီးတချို့စိတ်ယုံအလုပ်ယုံတွေကိုလည်းပိတ်ထားပါတယ်။ပုံမှန်လည်ပတ်နေတဲ့စေယုံတွေမှာတော့အလုပ်သမားတွေကိုယောဂါကာကွယ်ရေးအတွက်စီစဉ်ပေးထားတယ်လို့ကားပါကင်ဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်ကိုင်နေတဲ့ကုံထုပ်လုပ်သားကိုဟိန်းထက်အောင်ကအခုလိုပြောပါတယ်
။စေယုံကတော့လုပ်ငန်းအကြီးအသေးပုံမူတည်ပြီးတော့အသေးသမားတွေကတော့ဖိတ်ကြတာလေနော်။ကျွန်တော်လက်ရှိလုပ်နေတဲ့ယောဂါကတော့လုပ်ငန်းနဲ့နဲ့ကြီးတော့ဒီကောင်ကတော့မဖိတ်ဘူးကြ။ကျွန်တော်ရှိမှအခုဘာတွေပေးထားလဲဆိုတော့ N95 mask တွေပေးထားတယ်။အဲဒီ mask 24နာရီလုံးဆက်ရတယ်ကျွန်တော်သမီးစားတဲ့တစ်ပုံလေးတော့ချုပ်ချုပ်ရှိရပါ။ပြီးတော့ကျွန်တော်တို့ဟန်တယ်လေးပြီးရတယ်ကွာ။ပြီးတော့ဒီနေတဲ့အဆင်အဆောင်လူမှာဒီနေ့ရတော့တကယ်ကျွန်တော်တို့ပို့တစ်ခုလာပြန်ပြီးရကွာ
။ကိုဟိန်းထက်အောင်နေထိုင်တဲ့ဒေါ်ချမ်းမှာတော့ကိုရိုနာရောဂါပိုးကူးစက်ခံရသူ9ယောက်အထိရှိသွားပါပြီ။ရောဂါကူးစက်သူအရေအတွက်တိုးလာနေပေမဲ့လည်းတောင်ကိုရီးယားအစိုးရအနေနဲ့ဒီရောဂါနဲ့ပတ်သက်လို့သေချာဆောင်ရွက်နေတယ်လို့လည်းသူကဆိုပါတယ်။ယောဂဖြစ်ပွားမှုဒီထက်ပိုများလာရင်မြမပြီးပြန်မဲ့သူတွေရှိပေမဲ့ငွေရေးချေးရေးကြောင့်စိုးရိမ်မှုတွေခြားတဲ့ကအလုတ်ဆက်လုံနေရတဲ့အခြေအနေကိုလည်းသူကစပြောပါဗျာ။တိုင်
းကြားလိုက်ရင်တော့မြမပြီးပြန်မဲ့ဆိုတိုင်းမများဘူးဆိုရင်တော့မြမပြန်ဦးဆိုတော့အဲ့လိုမျိုးဒါလည်းဆိုဒီနိုင်ငံမှာဝင်ရရကျွန်တော်တို့လုံးတော့ရနေတာဆိုတော့ဒီကတော့ရေးချေးကြောင့်ပါမိသားစုတွေကတောင်းပန်ပါရှိနေတယ်ဆိုတော့လည်း
တောင်ကိုရီးယားမှာလူပေါင်း 1,966 ရောက်အထိကူးစက်ခံခဲ့ရပြီးသေဆုံးသူကတော့73ဦးအထိရှိသွားပါပြီ။ဒါဟာကိုရိုနာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးမှာရှိနေတာပါ။မြန်မာလူမျိုးအများဆုံးနေထိုင်တဲ့ဘူဖြောင်းမှာတော့အသွားအလာနဲ့ပါသွားသလိုစားတောက်ဆိုင်တွေလည်းအယောင်ပါသွားတယ်လို့ဘူဖြောင်းမှာစားတောက်ဆိုင်ဖွင့်ထားတဲ့ကိုဟန်ဆွေဦးက VOA ကိုပြောပါတယ်
။လို့ဆိုတော့ဆိုင်တွေပါရောရောင်းပါသွားတော့ရောင်းမှမလာကြတော့ရောဂါအခြေအနေကြောင့်အပြင်နဲ့လူတွေပါရောထွက်တိုင်းပါရောနေသွားတယ်။ကိုရီးယားဆိုတော့ဒီစက်မိုက်အခြေအနေကတော့သူအပြင်သွားရင် mask တက်ဖို့လက်ဆေးကိုအဓိကအားရပဲအများရန်သတင်းပို့ဖို့ပေးနေတယ်ပေါ့ပုံနေရတယ်။ဒီဘူဖြောင်းမြန်မာရောက်ကတော့တော်တော်ကိုမလာတော့တာမြန်မာတွေတော်တော်ကြောက်ပြီးတော့မထွက်ကြတော့
တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း49နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ28ရက်စရင်အရလူပေါင်း 12,000 ကျော်ကူးစက်ခံနေရတာပါဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ4ဦးရဲ့စရင်းကိုပါထည့်သွင်းထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမတွေ့ရသေးတဲ့အကြောင်းစုစုကစုံစမ်းတင်ပြသွားတာပါရှင်။မကြာခင်မှာတော့ထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံသားအလုသမာ60ကျော်ကိုပြည်နှင်တန်နဲ့ပြန်ပို့လိုက်တဲ့အကြောင်းလည်းနှာစင်ကြားရဖို့ရှိပါတယ်။အခုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းအပေါ်မှာဆွေးနွေးကြတဲ့အခြေအနေကိုအလှည့်ပေးကြပါတယ်။ပြည်ထောင်စုလွှတ်တော်မှလက်ရှိဆွေးနွေးနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းမှာတိုင်းရင်းသားတွေမျှော်လင့်နေတဲ့ဖက်ဒရယ်ရေးရာကိစ္စတွေမပါဝင်တာကြောင့်စိတ်မကောင်းဖြစ်ရတဲ့အကြောင်းဒီကနေ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးကပြောသလိုတခြားကိုယ်စားလှယ်တစ်ယောက်ကတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့လုံလောက်မှုမရှိတဲ့အကြောင်းဆွေးနွေးသွားကြပါတယ်။တိုင်းရင်းသားကိုယ်စားလှယ်တဦးကဒီဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ရေးနဲ့နိုင်ငံငြိမ်းချမ်းရေးဆက်ဆံနေတဲ့အကြောင်းကိုပြောသွားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းကိုတတိယနေ့အဖြစ်ဆွေးနွေးခဲ့ပြီးစုစုပေါင်းလွှတ်တော်ကိုယ်စားလှယ်29ဦးဆွေးနွေးခဲ့ကြပါတယ်။လက်ရှိဆွေးနွေးနေတဲ့ဥပဒေမူကြမ်းမှာဖက်ဒရယ်အုပ်ချုပ်ရေးမပါဝင်ကြောင်းရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်7ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆောင်အောင်ကပြောဆိုပါတယ
်။နိုင်ငံကကြီးခင်ဗျာအခုတင်သွင်းလာတဲ့ဥပဒေကြမ်းနှစ်ခုကိုလေ့လာကြည့်တော့ပုံမှန်ပေါင်းများစွာပါဝင်နေတာကိုတွေ့ရပါတယ်။အချို့ပုံမှန်ကိုသဘောတူနိုင်တော့လဲအများစုကိုသဘောမတူနိုင်ပါအခုပြောချင်တာကကျွန်တော်တို့တိုင်းသားတွေမျော်လင့်တောင်းတနေတဲ့ Federal အုပ်ချုပ်ရေးကိုဒီမူကြမ်းတစ်ခုတော့မှမတွေ့ရလို့အထူးစိတ်မကောင်းဖြစ်ရပါတယ်
။ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်7ကလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်း Federal Democracy ပြည်ထောင်စုကိုဥတီပြင်ဆင်ဖို့လိုအပ်ကြောင်းနဲ့လက်ရှိပြင်ဆင်ချက်တွေကတော့လုံလောက်မှုမရှိကြောင်းထည့်သွင်းဆွေးနွေးခဲ့ပါတယ်
။လက်ရှိအခြေခံဥပဒေကိုပြင်ဆင်ခြင်းဖြစ်ဆွတ်ခြင်းပြုတဲ့အခါမှာနိုင်ငံကို Federal Democracy စနစ်ဖြင့်ထူထောင်ဖို့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ဖို့တရားမျှတမှုလွတ်လပ်မှုဒဏ်ထူညီမျှမှုနဲ့လူခွင့်ရေးကိုလေ့စားနိုင်တာဖို့ Federal Democracy နိုင်ငံ၏ထူထောင်ဖို့ကဥတည်ပြင်ဆင်ရမှာဖြစ်ပါတယ်။ယခုလက်ရှိတွင်တင်တဲ့အခြေခံဥပဒေပြင်ဆင်ရေးဆိုင်ရာပြင်ဆင်ချက်ဖြစ်ဆက်ချက်ပယ်ဖျက်ချက်တွေဟာနိုင်ငံတော်ကို Democracy Federal စနစ်ဖြင့်တည်ထောင်ဖို့အတွက်အလုံးလောက်မှုလုံလောက်တဲ့ပြဋ္ဌာန်းချက်တွေမဟုတ်သေးပါဘူး။ဒီအခြေခံဥပဒေပြင်ဆင်ချက်အားလုံးကိုပြင်ဆင်နိုင်ခဲ့ရင်တောင်မှ2008ဖွဲ့စည်းပုံအခြေခံဥပဒေဟာတိုင်းရင်းသားများလိုလားတဲ့ Federal စနစ်ကိုဖော်ဆောင်ဖို့များစွာအလန့်ကွာဝေးဆဲဖြစ်ပါတယ်
။မိုင်းရှူးမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းအေးကတော့ Federal စနစ်နဲ့ကန့်ညီတဲ့ဖွဲ့စည်းပုံဖြစ်မှလာတိုင်းပြည်ငြိမ်းချမ်းနိုင်မှာဖြစ်ကြောင်းထည့်သွင်းဆွေးနွေးပါတယ်
။ကျော်တို့နိုင်ငံဟာတိုင်းနာပေါင်းစုံစုပေါင်းနေထိုင်လျက်ရှိတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်။မတူကွဲပြားတဲ့ယဉ်ကျေးမှုဘာသာစကားကိုယ်ကွယ်ယုံကြည်မှုနဲ့လူမျိုးပေါင်းစုံရောနှောနေထိုင်လျက်ရှိတဲ့ဒီလိုနိုင်ငံမျိုးမှာခိုင်မာတဲ့ပြည်ထောင်စုအဖြစ်တည်ထောင်ကြတဲ့အခါဖက်ဒရယ်နိုင်ငံရေးစနစ်ကိုကျင့်သုံးနိုင်ရေးဟာအလွန်အရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒီနေရာမှာပြည်တွင်းငြိမ်းချမ်းရေးတိုင်းနာရေးတို့နဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဟာအမြဲဆက်စပ်လျက်ရှိပါတယ်။ဖက်ဒရယ်စနစ်နဲ့တအားသာသာဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုအဖြစ်ရောက်ရှိလာအောင်ပြုပြင်နိုင်မှသာတိုင်းပြည်ရဲ့ရေရှည်ငြိမ်းချမ်းရေးကိုအထောက်အကူဖြစ်စေမှာလည်းဖြစ်ပါတယ်။
ဒီကနေ့ဆွေးနွေးရမှာတော့တမ်ရော်နဲ့သက်ဆိုင်တဲ့ပုံမှနိုင်ငံတော်တမ်ရဒုတမ်ရနဲ့သက်ဆိုင်တဲ့ပုံမှတွေအပြင်ပုံမှ116ပါပြည်내ဝန်ကြီးချုပ်ကိုတမ်ရကခန့်အပ်ရေးအစားပြည်내လွှတ်တော်ကရွေးချယ်ရေးဆိုင်ရာပုံမှတွေကိုအများအားဖြင့်ဆွေးနွေးခဲ့ပါတယ် ဒီနေ့ဥပဒေမူကြံဆွေးနွေးမှုမှာတော့အခြေတင်ပြောဆိုတာတွေမရှိသလောက်ဖြစ်ခဲ့ပေမဲ့တမ်မရော်ကဗီဒီယိုအသုံးပြုတဲ့ဆိုတဲ့ဆွေးနွေးမှုအပေါ်မှာတော့တမ်မရော်သားလွှတ်တော်ကိုစလရီကကန့်ကွက်ခဲ့တယ်လို့လွှတ်တော်ကိုစလရီရဲ့ဆွေးနွေးမှုအပေါ်မှာလည်းလွှတ်တော်နာယကကသတိပေးခဲ့ရပါတယ်ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေမူကြံဆွေးနွေးတာကိုတော့မနက်ဖြန်မနက်10နာရီမှာပြန်လည်စတင်မှာဖြစ်ပါတယ
်ဒီကနေ့ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေမူကြံပြင်ဆင်ရေးဆွေးနွေးသွားကြတဲ့အကြောင်းကိုကိုမိုးစောကစူးစီးတင်ပြခဲ့တာပါရှင်ခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေဘက်ကိုလည်းအလှည့်ပေးကြပါတယ်မနေ့ဗုဒ္ဓဟူးနေ့တွင်ကမြန်မာရွှေ့ပြောင်းအလုပ်သမား60ကျော်ကိုထိုင်းအာဏာပိုင်တွေကပြည်နှင်တန်းပေးပြီးမြန်မာပြည်ဘက်ကိုပြန်ပို့လိုက်ပါတယ်အခုလိုပြန်ပို့ခံရတဲ့သူတွေထဲမှာလူကုန်ကူးခံရတဲ့သူတွေပါတယ်လို့အလုတ်လုတ်ခွင့်တက်တန်းတိုးတဲ့အချိန်မှာအလိန်ခံရတဲ့သူတွေလည်းပါဝင်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုနေဆက်ဖြတ်ကျော်မှုအလုတ်နေရာမတူမှုအလုတ်ရှင်မတူမှုနိုင်ငံကူးစာအုပ်တက်တန်းကျော်လွန်မှုအထောက်ထားမခိုင်လုံမှုလူကုန်ကူးမှုနဲ့အလုတ်လုတ်ခွင့်တက်တန်းတိုးရမှာအေဂျင်စီတွေကငွေလိမ်နာကြောင့်မြန်မာနိုင်ငံသား60ကျော်ဟာနေဆက်ကနေပြန်ပို့ခံခဲ့ရတာပါဒီထဲမှာရခိုင်ပြည်နယ်ကနေလာပြီးမလေးရှားနေဆက်မှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား12ဦးပါဝင်ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရွှေပြောင်းလူသမားပညာပေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်ယောက်ျားလေး54ယောက်မေကလေးရ9ရောက်အလုံး63ရောက်ပါတယ်အဲ3ရောက်ထဲမှာကျွန်တော်တို့စာရွက်စာတမ်းမပြည့်စုံလို့လုပ်ရှင်မတူလို့အလုံးသက်စာရွက်တက်တန်းကုန်နေလို့ဒီအမှုတွေပါတဲ့ပြင်ကိုကျွန်တော်ရခိုင်ပြည်နယ်ဖက်ကပွဲစားနဲ့တစ်ဆင့်လာပြီးတော့ဟိုမလေးရှားကိုသွားမဲ့တအုပ်စုပါလာတယ်အဲ့ဒါ17ရောက်မေကလေး2ရောက်ယောက်ျားလေး9ရောက်ဟောလေသူလမ်းမှာသူတို့အဲ့တလုံးလုံးမှာထဲထားတော့အဲ့ထဲမှာပဲလာဖမ်းမိပါလို့ပြောတယ်ဗျာ
အခုလိုမျိုးလူကုန်ကူးခံရသူတွေကတော့ပွဲစားကိုမမိတာကြောင့်တရားမဝင်ခိုးဝင်မှုတွေနဲ့ပဲသူတို့ကိုပြစ်ဒဏ်ပေးခဲ့ပြီးနေဆက်ကနေနေရရင်ကိုပြန်ပို့ခဲ့တာပါအခုဆိုရင်မလကုံအထိအလုလုခွေတက်တန်းတွေကိုပြန်တိုးဖို့အတွက်အချိန်ပေးထားချိန်မှာပွဲစားတွေကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးငွေကုန်ခံထားပေမဲ့နောက်ဆုံးမှအဖမ်းခံရပြီးပြည်နေနံပေးခံရတဲ့ကရင်ပြည်နယ်ကအမျိုးသမီးတဦးလည်းပါဝင်ကြောင်းအခုလိုပြောပြပါတယ
်ရနောင်းဟာအေဂျင်စီပေါ့MOU လုပ်ပေးတဲ့ agency ဆိုင်းမှာရောက်နေတဲ့အလုပ်သမားတွေပိုင်းအောင်တိုက်စားတဲ့လူတွေကအဲ MOU လုပ်မဲ့ဆိုဟိုဆယ်လပဲ9ရက်နဲ့ဆယ်လပဲ2019လဲနေသူတို့ကသူဦးကို19,000နဲ့ပေါင်းချတယ်ပါဖြတ်ပြီးတော့သူတို့က MOU လုပ်ပေးမယ်ပြောတာအခုဒီနေ့တော့သူတို့လုံးလို့ရပြီပြောပြီးတော့ဒီချုပ်ကားနဲ့ထက်လာပေးတယ်ပွဲစားကားလည်း6,500ယူရတယ်ဒီ KNP တိုင်းကဒီမောက်ဝေဆိုတဲ့တရားပေါ့သူကပြောပြတယ်အဲ့ဒါ agency ဟို MOU လုပ်ဖို့19,000ပေးရတဲ့ပြင်ပွဲစားကားလည်း6,500ပေးရတယ်ပြီးလို့ရှိရင်အချုပ်ခန်းကားနဲ့လည်းထည့်လာတာပေါ့သူလည်းပြောတယ်ကျွန်တော်တို့နေကပြန်ပို့လာတဲ့ပြည်တော်ပြန်တဲ့အုပ်စုနဲ့ပါလာတယ်ဒါကြောင့်မို့ကျွန်တော်တို့ပြောချင်တာကဒီအလုပ်သမားလေးတယောက်မိန်းကလေးတယောက် MOU လုပ်ပေးမယ်ဆိုလဲသူတို့ဖြတ်တောက်ယူလာပြီးသားလမ်းပြေပါဆိုလို့သူတို့တောင်းဝန်ယူရမှာပေါ့ကိုယ်ဘာကြောင့်ဆိုတော့သူတို့လှုပ်ချင်တယ်လို့လှုပ်နေတော့မရဘူး NGC တွေလည်းဘယ်လိုမျိုးလှုပ်နေလဲဆိုတော့သူကနှစ်ဖက်သူကလည်းစီးဖို့တော့လိုတယ်ကြာအဲ့ဒါတော့လှုပ်မှလည်းမိမ့်မှမှုလည်းရှိနေတယ
်အခုဆိုရင်ထိုင်းမြန်မာနယ်စပ်ကရနောင်းကော့တောင်းလေကိတ်ကနေမြန်မာပြည်သားတွေကိုပြည်နေနံပေးနေတာဟာတစ်နှစ်အတွင်းလူဦးရေ4,000ကျော်ရှိသွားပြီဖြစ်ပါတယ်ဒါအပြင်မဲဆောက်မြဝတီမဲဆိုင်တာချီတိတ်လမ်းတွေကလည်းမကြာခဏဆိုသလိုပြည်နေနံပေးတာတွေလည်းရှိပါတယ်အခုလိုမျိုးပြည်နေနံပေးနေပေမဲ့မြန်မာနိုင်ငံအတွင်းကအလုတ်ကန်ရှာဖွေသူတွေဟာနေ့စဉ်ဝင်ရောက်လာနေဆဲဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံဘက်ကနေမြန်မာရွှေ့ပြောင်းလုပ်သမား60ကျော်ကိုပြည်နှင်တန်းပေးလိုက်တဲ့အကြောင်းမအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်ကျမတို့ VOA ကိုဆက်သွယ်လိုတဲ့ဝေဖန်အကြံပြုလိုတဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင် VOA American သံမြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ် February 29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်တခါကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာကျမ်းမာရေးအခြေခံကိုယိုယွင်းပျက်စီးလာစေမှုအစဖြစ်တဲ့အိပ်ပျက်ရခြင်းရဲ့အကြောင်းတွေကိုအခုလိုသိကြရမှာပါ။ဟ
န်ဖုန်းလေးညဆိုလဲဟန်ဖုန်းလေးပို့ပြီးတော့နေတာမျိုးလို Tablet တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက် Television ကြည့်နေကြတာမျိုးလို့လောက်လာတဲ့ခါအဲ့ဒီ live
စိတ်ကြမ်းမာရေးအထူးကုရဲ့ပြောပြချက်နဲ့အတူနားဆင်ကြရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ပုဂ္ဂလိကလုပ်ငန်းကဏ္ဍရှင်သန်ကြီးထွားရေးကအရေးကြီးပါတယ်။ဒါပေမဲ့ဒီနေရာမှာလည်းမြမပြည်ဟာဒေသဆိုင်ရာမှာနောက်တန်းကလိုက်နေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
မြန်မာပြည်လိုနိုင်ငံမျိုးမှာစီးပွားရေးတည်ငြိမ်ပြီးပြည်သူဝန်ဆောင်မှုတွေလုပ်နိုင်မှုအတွက်နိုင်ငံပိုင်လုပ်ငန်းကဏ္ဍဟာအရေးကြီးတဲ့အခါကပါဝင်ပါတယ်။ဒါပေမဲ့အလို့အကန့်တစ်လမ်းလောက်သာနိုင်ငံပိုင်ကဏ္ဍမှာရှိပြီးပုဂ္ဂလိကလုပ်ငန်းကဏ္ဍမှာ33လမ်းရှိနေတယ်လို့မကြမီကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပကကြားကအသွင်ကူးပြောင်းမှုစာရမှာဖော်ပြထားပါတယ်။အလုံသမားဦးရီရဲ့300ခန့်နှုန်းသာနိုင်ငံပိုင်လုပ်ငန်းမှာလုပ်တဲ့သဘောဖြစ်ပါတယ်။မြို့ပြမှာစုပုံနေကြတဲ့အလေးစားလုပ်ငန်းလေးတွေမှာလည်းပုဂ္ဂလိကကဏ္ဍမှာအများဆုံးဖြစ်နေပါတယ်။အလုံသမား9ယောက်တည်းမပူတဲ့ပုဂ္ဂလိကလုပ်ငန်းက82000ခန့်နှုန်းရှိပါတယ်။ဒီထဲမှာ2017စီးပွားရေးအတွင်းကူးပြောင်းတော့မှတည်ထောင်တဲ့လုပ်ငန်းက600000ခန့်နှုန်းလောက်ပါဝင်ပါတယ်။ပုဂ္ဂလိကလုပ်ငန်း3ပုံ2ပုံနဲ့အလုံသမားဦးရီတဝက်ဟာရန်ကုန်နဲ့မန္တလေးမှာအခြေချနေကြပါတယ်။ကြွားကျင်လုံသားတီထွင်ကြံစားမှုနဲ့ဈေးကွက်ရှိမယ်ဆိုရင်ပုဂ္ဂလိကလုပ်ငန်းတွေစုပြုံနေတဲ့အကျိုးကိုခံစားနိုင်ပါတယ်။လက်တန်းနှုတ်တဲ့လုပ်ငန်းလေးတွေရှင်သန်နိုင်မယ့်အခြေအနေကိုဖန်တီးပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ရိုးရာကဏ္ဍမှာပုဂ္ဂလိကလုပ်ငန်းအများဆုံးဖြစ်ပါတယ
်။လုံသားဦးရဲ့35ရာခိုင်နှုန်းဒါမှမဟုတ်8တန်းခွဲလောက်ဟာမီယိုဖလားလေယာလုပ်ငန်းလှုပ်ကင်နေကြပါတယ်။လောကစားလေယာအလုသမားဥယေကလည်း၄တန်းနီးပါးရှိပါတယ်။အသေးစားအလတ်စားလုပ်ငန်းတွေမှာအလုသမား2တန်းခွဲကျော်ရှိပြီးအိမ်အောင်စုလက်လီလုပ်ငန်းမှာအလုသမား6တန်းကျော်ရှိပါတယ်။အလုယုံဆက်ယုံကြီးတွေမှာအလုသမား2တန်းနီးပါးရှိပါတယ်။မြမအလုသမား300ခန့်နှုန်းကိုသာအစ်စ်မီလှုပ်သားဒါမှမဟုတ်မန်နေဂျာလို့သတ်မှတ်နိုင်ပါတယ်။ကျန်တဲ့လူသားတွေကိုကျွမ်းကျင်မှုနည်းတဲ့အခြေခံလौခစားအဖြစ်သတ်မှတ်ကြပါတယ်။လौခနေကြပေမဲ့ကုန်ထုတ်မှုစရိတ်မြန်မာတော်ကိုကြည့်ရင်လौအားရဲ့ကုန်ထွက်နှုန်းနေကြတာကိုတွေ့နိုင်ပါတယ်။ဒေသဆိုင်ရာကုန်ထွက်နှုန်းအနည်းဆုံးဖြစ်တယ်လို့ဆိုပါတယ
်။2018မှာအနည်းဆုံးလौခကိုတိုးမြင့်လိုက်တဲ့နောက်ပိုင်းအထည်ချုပ်လုပ်ငန်းမှာလည်းကုန်ထုတ်လုပ်မှုစရိတ်ဟာမြန်မာလာတဲ့အတွက်လौခအများဆုံးရတဲ့ကမ္ဘာအထည်ချုပ်လုပ်ငန်းတွေမှာပါဝင်လာပါတယ်။ကျင်းလင်းတဲ့ပြိပက္ခဖြစ်ရာဒေသကအမျိုးသမီးတွေဟာဒုက္ခကောင်းအောင်မရကြပါဘူး။လေယာဉ်လုပ်ငန်းမှာအမျိုးသမီးနေစားဒုက္ခဟာအမျိုးသားဒုက္ခရဲ့တဝက်လောက်သာရှိပါတယ်။ကမ္ဘာကုန်သွယ်ရေးမှာမြန်မာလုပ်ငန်းတွေပါဝင်မှုအလွန်နည်းနေပါတယ်။မြန်မာပုဂ္ဂလိကလုပ်ငန်း900ခန့်နှုန်းလောက်ကသာနိုင်ငံခြားပို့ကုန်လုပ်ငန်းမှာပါဝင်ပတ်သက်နေပါတယ်။ပို့ကုန်လုပ်ငန်းမှာပါဝင်တဲ့ဒေသကံကုမ္ပဏီကမ္ဘောဒီးယားမှာ14ခန့်နှုန်းဗီယက်နမ်မှာ18000ခန့်တုံးရှိပါလေအရှေ့အာရှဒေသမှာသွင်းကုန်ပစ္စည်း3ဆွဲသူ47000ခန့်တုံးရှိပြီပဲမြန်မာမှာ28000ခန့်တုံးသာရှိပါလေ
မြန်မာပြည်မှာနိုင်ငံခြားပိုင်နဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီအနည်းငယ်ရှိပါတယ်လုပ်ငန်းအားလုံးရဲ့100ခန့်နှုန်းသာဖြစ်ပေမဲ့အလို့ကန်ပေးနိုင်တဲ့နေရာမှာဒေသခံကုမ္ပဏီတွေထက်သာတယ်လို့ဆိုပါတယ်10နှစ်အောက်လုပ်သက်ရှိတဲ့လုပ်ငန်းတွေမှာအလုသမား200ခန့်နှုန်းကိုနိုင်ငံခြားပိုင်ကုမ္ပဏီတွေကအလုပေးထားတာတွေ့ရပါတယ်။နိုင်ငံခြားပိုင်လုပ်ငန်းတွေဟာလုခများများပေးနိုင်တယ်လို့ ကုန်ထုတ်လုပ်မှုစွမ်းအင်လည်းမြင့်မားပါတယ်အရင်ကတော့နိုင်ငံခြားလုပ်ငန်းတွေဟာသဘာဝတရားစာတထုတ်ယူရေးနဲ့ဈေးကွက်ဖန်တီးရေးကိုသာစိတ်ဝင်စားခဲ့ကြပေမဲ့စီးပွားရေးတန်ခတ်မှုရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာကုန်ထုတ်လုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာကြပါတယ်ဒါကြောင့်ပုဂ္ဂလိကလုပ်ငန်းရှင်သန်ဖို့ပိုပြီးလိုအပ်လာပါတယ်
အစိုးရရဲ့မြေယာပိုင်ဆိုင်မှုစနစ်ကြောင့်အဆက်အသွယ်မကောင်းတဲ့ပုဂ္ဂလိကလုပ်ငန်းမှာအခက်အခဲအများကြီးရှိပါလေ။တက်စစ်တအားမှန်မှန်မရတာဟာလေလုပ်ငန်းစွမ်းရည်ကိုကျဆင်းစေပါလေ။ကျွမ်းကျင်လုပ်သားရှားပါမှုသေယူပို့ဆောင်ကမြင့်မားမှုအခွန်ကိစ္စမရေရာမှုအကောက်ခွန်လှုပ်ထုတ်လုံနီးရှုပ်ထွေးမှုစတာတွေဟာပုဂ္ဂလိကလုပ်ငန်းကိုအကျအတည်းဖြစ်စေပါလေ။နိုင်ငံရေးအခြေအနေမရေမရာတာဖြစ်နေတာကိုလေပုဂ္ဂလိကလုပ်ငန်းတွေထည့်သွင်းစဉ်းစားကြပါလေ။နိုင်ငံရေးအခြေအနေမရေရာတာကြောင့်ငွေဖလှယ်နှုန်းမတည်ငြိမ်တာလို့လည်းမြင်ကြပါတယ်။စည်းမျဉ်းဥပဒေတွေပြတ်ထားပြီးလိုက်နာအောင်မလုပ်နိုင်တာဟာအစိုးရရဲ့အားနည်းချက်ဖြစ်ပါတယ်။ဒါကိုအခွင့်အောင်းယူပြီးဥပဒေမဲ့တည်သွင်းမှုနဲ့ထုတ်လုပ်မှုတွေလုပ်နေကြတာလို့ထောက်ပြပါတယ်။အခြေခံကြောင့်ကျင့်မှုရှိတဲ့အလုပ်သမားမရနိုင်တာဟာပုဂ္ဂလိကလုပ်ငန်းအတွက်ဒုတိယအကြီးဆုံးပြဿနာဖြစ်ပါတယ်။လူ့မလောကမှာအရေးအသွေးမရှိဖြစ်နေတာဟာပညာရေးစနစ်နယ်လေသက်ဆိုင်တယ်လို့ကမ္ဘာပါအုပ်စုကတောက်ပြထားပါတယ်ခင်ဗျာ
အခုထုတ်လွှင့်ပေးသွားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုမနက်ဖြန်တောက်ကြနေမနက်ခင်မှလည်းနောက်တစ်ချိန်နာဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့နာဆင်ကြရမယ့်ကျမ်းမာရေးကဏ္ဍမှာတော့အိပ်ပျက်ခြင်းမှကာကွယ်ရေးအကြောင်းကိုတင်ပြပေးထားတာပါ။အိပ်ပျက်ရခြင်းအကြောင်းရင်းမျိုးစုံရှိနေပေမဲ့အကောင်းဆုံးအိပ်ဆက်ခြင်းအလေ့အထတွေကိုသိထားဖို့ကအရေးကြီးပါတယ်။အကောင်းဆုံးအိပ်ဆက်ခြင်းအလေ့အထတွေဆိုတာဘာတွေပါလဲဆိုတာဒီစိတ်ကျန်းမာရေးဆိုင်ရာသမားတော်ပါမောက္ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့စိတ်ကျန်းမာရေးထိကုဆရာဝန်ကြီးဗမောက္ခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေနဲ့အရေးဖြတ်ခြင်းရဲ့ဆိုးကျိုးတွေကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီအရေးဖြတ်တာကနေကာကွယ်နိုင်ဖို့အကြောင်းကိုအဓိကပြောမှဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့အခုလိုကာကွယ်နိုင်ဖို့အတွက်ဒီအရေးဖြတ်တာကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုစပြီးတော့ရှင်းပြပေးပါလားဆရာကြီး
အိပ်ဆက်ခြင်းဆိုင်ရာပြဿနာတွေသိပြစော်တာတွေမျိုးစုံကလည်း sleep deprivation လို့ခေါ်တဲ့အရေးအပြည့်များတဲ့ရှင်နေတွေဟိုအိပ်သက်ခြင်းရဲ့အည်သွေးကိုပြစ်မိအောင်မအိပ်ရတာမျိုးတွေရှိပါလေအဲ့တော့အဲ့ဒီစိပြေဆိုတာလို့ခေါ်တဲ့အိပ်သက်ခြင်းဆိုင်ရာယောဂတွေဟိုအိပ်ရင်းနဲ့အသက်ကြီးရရသွားတဲ့ sleep apnea လို့ယောဂမျိုးတွေဒါအလွန်အမင်းအိပ်သက်တဲ့ဟိုနေခင်းမှာအိမ်ငယ်ပြီးညမှာမအိပ်နိုင်တဲ့ယောဂတွေ restless leg syndrome လို့ခေါ်တဲ့ခြေထောက်တွေကိုလှုပ်တည်ရန်ဖြစ်တတ်တဲ့ယောဂတွေနောက် night terrors တို့ဒါညမှာထပြီးတော့လန့်ပြီးတော့အော်တာမျိုးတွေညမှာထပြီးတော့ရောင်ပြီးတော့ကြလမ်းလျှောက်ကြတာတို့ဘာလို့ဆိုတော့somnambulism တို့ခေါ်တဲ့ night sleep apnea လို့ဆိုတဲ့ယောဂါတွေနောက်အသက်ယောဂါတွေတချို့ ਨੇ ခန္ဓာကိုယ်လှုပ်ရှားမှုကြွက်သားတွေလှုပ်ရှားတဲ့ယောဂါတချို့ကဒီ sleep disorder တွေမှာပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့ဒီနေ့ခေတ်ကြီးမှာပေါ့ဆရာနော်ဒီအိပ်ဆက်ခြင်းတဲ့ပေါ့နော်ဥနာခဏခဏဟိုတရေနိုးရာတွေဖြစ်စေနိုင်တဲ့အနေအထားတွေရော
Thomas Edison သူမီးပြီးစပြီးတော့ထွင်တဲ့အချိန်ကစပြီးတော့ circadian rhythm လို့ခေါ်တဲ့အဲ့ဒီပုံစံဒီမှာလာပြီးတော့အနှောက်အယှက်ဖြစ်တော့တာပြက်တော့တာပေါ့လူတွေကအလင်းရောင်ရှိတဲ့အချိန်မှာမအိပ်ချင်ဘူးအလင်းရောင်ပျောက်သွားပြီးတော့မှောင်တဲ့အချိန်မှာအဲ့တယ်ဒါဟိုရှိတော့ကတော့မီးမရှိသေးတဲ့အချိန်တော့ဗာပြဿနာမှမရှိဘူးလင်းရင်နိုးထလာလိုက်တယ်မှောင်သွားရင်အိပ်လိုက်တယ်အဲ့ဒီ circadian rhythm ကပုံမှန်ဖြစ်နေတယ်ပုံမှန်ဖြစ်နေရတယ်ပြီးတော့အခုမီးပြီးအလင်းရောင်တွေထွင်လိုက်တယ်ထွင်လိုက်ပြီးတော့အခုဆိုပို့ဆိုးလာတယ်ကျွန်တော်ဟန်ဖုန်းလေးတွေညဆိုလဲဟန်ဖုန်းလေးတွေပို့ပြီးတော့နေတာမျိုးလို့တက်ဘလက်တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက်တယ်လီဗီဇင်းကြည့်နေကြတာမျိုးလို့လောက်လာတဲ့ခါအဲ့ဒီ light တွေကကျွန်တော်တို့ရဲ့နေလုံးထဲကိုလာပြီးတော့ပြဿနာပေးတယ်အဲ့တော့အဲ့ဒီလိုမျိုးလူငယ်တွေကလေးတွေမှာလာတယ်လီဖုန်းကိုညမှာ Facebook တို့ social media တွေသုံးရပြီးတော့အရေးတက်တာတွေကပို့ပို့ပို့ပို့ပြီးတော့များလာတော့တော်တော်များများတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအိပ်ဆက်ခြင်းကိုအနောက်ရှက်ပေးနိုင်တာတွေရှိသေးလားဆရာ
အိပ်ဆက်ခြင်းကိုအနောက်ရှက်ပေးနိုင်တာဆိုတော့လူငယ်ပြဿနာတွေရှိမယ်စိတ်ကျမရေးပြဿနာတွေရှိနေအထူးသဖြင့်စိုးရိမ်စိတ်တွေနဲ့ဖြစ်လာတဲ့ခါမှာပြုတ်မရတဲ့ခါမှာဟာငါညရောက်ရင်အိပ်ပါမလားဆိုပြီးတော့ညရောက်မှဘူးပဲကြောက်နေတတ်တဲ့လူမျိုးတွေရှိတယ်။ဒါနဲ့မကောင်းပတ်ဝန်းကျင်ရဲ့အဆူညံမှုပေါ့ကျွန်တော်တို့ကလူနေထူထပ်လာတဲ့ခါမှာပတ်ဝန်းကျင်ကဆူညံတာတွေဒီချို့နေရာဒီတိုင်းမှာဆိုလို့ချင်းတိမ်နဲ့တိမ်ကဟိုဘက်ဒီဘက်ကန့်နေပြီးတော့ကျတော့အတန်ဒီဆူညံတာတွေနဲ့အဲ့ဒီအနှောက်အယှက်တွေကလည်းကျွန်တော်တို့ရဲ့အိပ်ဆက်ခြင်းကိုလာပြီးတော့ဒုက္ခပ ေးတတ်ပါတယ်
ဟုတ်ကဲ့ဆရာကြီးအခုလိုထိုးချိုးတွေမဖြစ်အောင်ဘလို့ဆောင်ရယ်ရှောက်ရယ်နေဆရာအကြံပေးနိုင်တယ်ဆရာကြီး
ဒီ sleep hygiene လို့ခေါ်တဲ့ဟိုအိပ်စက်ခြင်းနဲ့ပတ်သက်တဲ့အကောင်းဆုံးအိပ်ရမယ်ဖြစ်သေးတယ်ရောသိစေချင်တာပေါ့လေအိပ်တဲ့သူဒီနေရင်းမှာအိပ်တာမျိုးတွေနော်တမိလောက်တော့မိလိုက်အောင်ပါပဲဆိုတာမျိုးတွေမမိဘဲနဲ့နေဖို့တော့လိုလိမ့်မယ်အဲဒီကိမှာကက်ဖိန်းလိုဟာမျိုးတွေနော်အထူးသဖြင့်12နာရီရဲ့နောက်ပိုင်းမှာကော်ဖီတောက်တာမျိုးတွေရှောင်နိုင်ရင်ကောင်းတယ်အကောင်းဆုံးကတော့အချိန်မှန်အိတ်အချိန်မှန်ထားတဲ့အလေးချင်းတွေလေ့ကျင့်တာအင်မတန်ကောင်းပါတယ်တချို့ကတော့စနေတနင်္ဂနွေကျရင်တော့ပိုးအေးလိုက်မယ်ဆိုတော့ပိုးအေးတက်တာတွေရှိတယ်အဲ့ဒါကလည်းမကောင်းခန္ဓာကိုယ်အတွင်းမှာနာယီတလုံးထည့်ထားတယ်လို့ပဲဒီအချိန်ဆိုအိတ်မယ်ဒီအချိန်ဆိုနိုးမယ်ဆိုတာမျိုးလေ့ကျင့်ထားလို့ရှိရင်အကောင်းဆုံးနံပါတ်၁ပေါ့အဲနောက်မအိတ်ခင်မှာ relax လုပ်တဲ့အိတ်ခါနီးပြီးဆိုတော့စာလေးနေနေပါပါဖတ်လို့ရတယ်ရိုးရိုးစာအုပ်နဲ့စာဖတ်မယ်ဆိုဖတ်လို့ရတယ်ဟိုကွန်ပျူတာတွေဒီတက်ဘလက်တွေနဲ့ဖတ်တာတော့မကောင်းဘူးနောက် meditation လို့ခေါ်တဲ့အသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာကောင်းမယ်ရေနွေးနွေးလေးနဲ့ရေချိုးပေးတာတွေပါတယ်ကောင်းမယ်ညနေဘက်ဆိုရင်အိတ်ခါနီးအစာစားတာတွေကတော့ရှောင်သင့်တယ်အနောက်ဘက်တော့ electric device တွေကတော့လုံးဝရှောင်တာကောင်းတယ်ဒီတင်ကန်တွေပါတယ်လေမှန်မှန်လုပ်ဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘာတွေလုဆောင်သင့်တယ်လဲ
အိတ်ရာလည်းအရင်စကားပြောလာတယ်အိတ်ရာနဲ့အိတ်ဆက်တာရဲ့ပတ်ဝန်းကျင်နဲ့အင်မတန်အရေးကြီးတယ်ပါဝင်ရသူညာမှုကင်းမရမယ်တိတ်တိတ်နေရမယ်ရင်းတက်နေမယ်အိယာလေးကလည်းဖြစ်နိုင်လို့ရှိရင်နည်းနည်းလေးအေးတာကောင်းတယ်ပေါ့နော်23ဒီဂရီစင်တီဂရိတ်လောက်ဒါမှမဟုတ်လို့ရှိရင်လည်း60 69ဒီဂရီဖရင်ဟိုက်လောက်အတွင်းမှာထားပြီးတော့အိရင်ကောင်းတယ်လို့ပြောကြတယ်အဲ့တော့အိတဲ့ကျွန်တော်တို့အိယာလည်းမမာလွန်မပြော်လွန်ကောင်းနေရလည်းမမာလွန်မပြော်လွန်ဖြစ်ဖို့လိုပါတယ်မင်းအောင်မရှိရင်အကောင်းဆုံးပဲဖြစ်မယ်အခန်းထဲမှာအိပြီဆိုရင်တော့မီးမိတ်ပြီးတော့အိတာအကောင်းဆုံးပဲအဲ့တော့အဲ့လိုမျိုးသက်တောင့်သက်တာရှိတယ်ဆိုလို့ရှိရင်အိပ်ပျော်ဖို့အခွင့်အလမ်းပိုပြီးများလာပြီ
ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ခုကအရက်တို့ချိတ်လိတ်တို့အစာနေ့ကနေစတာတို့ကိုညနေဘက်မှာရှောင်မှုရှောင်နေမှာလေအရက်တွေချိတ်လိတ်တွေတောက်တာကော်ဖီတွေတောက်တာလည်းဘာဖြစ်ပြောအိပ်ဆက်ခြင်းကိုဒါပြီးတော့နှောက်ရက်ဖြစ်တယ်နောက်တစ်ခုကအလွန်မင်းစက်တဲ့အစာတောက်တွေစတာတို့ကလည်းအိပ်ဆက်ခြင်းကိုလာပြီးတော့နှောက်ရက်ပြီးပါတယ်အဲ့ဒါကြောင့်မို့ဒါတွေကိုတော့ရှောင်နေခြင်းပါတယ်တကယ်လို့အဲ့လိုမျိုးလာအိယာလေးရတယ်အခန်းသားလည်းကောင်းတယ်တက်တောင့်တက်တာလည်းဖြစ်တယ်တိတ်လေတိတ်ဆိတ်တယ်အလင်းအောင်လည်းမရှိဘူးဒါပေမဲ့အိတ်လိုကမပျော်ဘူးအိတ်ရက်ဆက်နေတယ်ဆိုလို့ရှိရင်တော့အဲ့ဒီအိတ်ရာကနေပြီးတော့ခဏထားပြီးတော့ကြောတွေပါဖြည့်ချော့ပြီးတော့လည်းတက်တောင့်တက်တာဖြစ်လာအောင်ဒါစောစောပြောတဲ့တခြားတနေရာမှာစာဖတ်တာမျိုးလေးတွေပါလေးသွားလုပ်လို့ရပါအဲ့တော့အိတ်ရာကိုတော့အိတ်ဖို့အတွက်ပဲအသုံးပြုတာကောင်းပါတယ်အိတ်ရာပေါ်မှာနေပြီးတော့တယ်လီဗီဇင်းလမ်းကြည့်တာတို့ဘာလို့မလုပ်ရင်အကောင်းဆုံးပဲဖြစ်ပါတယ်အဲ့တော့စိုးရိမ်ကြရာတွေစိတ်တူကြရာတွေဒေါသဆွဆရာကိစ္စတွေနဲ့အလုပ်ကိစ္စတွေကိုအိယာဝန်ငန်းကြီးမှမေ့ပြထားတာအကောင်းဆုံးဖြစ်ပါတယ်အဲ့တော့ဓာရီလုပ်ရတဲ့အနေမှာဒီလိုမျိုးဟာစိတ်ဖိုက်ကြီးနေကောင်းအောင်လုပ်ထားတဲ့ဂျားတွေကမှဖြတ်ပြီးတော့အိပ်ပွေရအတွက်ခင့်မိပါတယ်ဆိုရင်တော့တက်ကြွနားလေတဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးတော့ဘာကြောင့်အိပ်ဆက်ချင်းဆိုင်ရာပြဿနာတွေဖြစ်နေရတာလဲဘာကြောင့်အိပ်မပျော်ဖြစ်နေရတာလဲဆိုတော့ယောဂအခြေခံအကြောင်းတရားတွေကိုရှာပြီးတော့ကုသမှုအမြန်ဆုံးခံယူသင့်တဲ့အကြောင်းတွေပြောချင်ပါတယ်ခင်
ဗျဟုတ်ကဲ့ဆရာကြီးတခုပါဆရာတကယ်လို့များညဘက်မှာစောစောအိယာမဝင်နိုင်လောက်အောင်အလုပ်များခဲ့ကြရင်ပေါ့နော်မနေ့ဒီအလင်းအောင်ရလာတဲ့အချိန်မှာအလိုလိုဒီအုံနောက်ကနေနိုးသွားတတ်တဲ့အတွက်သူတို့အတွက်ဆင်ရောဆရာကြီးဘယ်လိုအကြံပေးနိုင်မလဲအလင်းအောင်ရှိတဲ့အချိန်မှာအိမ်နေအောင်လေ
ကျွန်တော်တို့အဲ့ဒါကြောင့်မလို့ဟိုမျက်လုံးလေးတွေကိုကာတဲ့ဟာလေးတွေကြီးထွင်ထားကြပါလို့မျက်လုံးလေးတွေကာတဲ့ဟာတွေကျွန်တော်တို့ဒီမြန်မော်ရောက်ရင်မျက်လုံးလေးတွေကာတဲ့အဲ့အနေအောင်မျက်လုံးကာတဲ့ဟာလေးရဲ့အလင်းအောင်ကာတဲ့ဟာလေးရဲ့ကျွန်တော်နားထဲမှာလည်းနားထဲမှာထည့်လို့ရတဲ့ rubber တွေနဲ့ဘေးကစူညံတဲ့အတန်တွေကိုမကြားရအောင်ထည့်တဲ့ကိရိယာလေးတွေလေးနံနေပေါ်မှာပေးတတ်ပါတယ်အဲ့လိုပေးတဲ့ဟာမျိုးလေးကိုသုံးပြုမယ်ဆိုလို့ရှိရင်အဆင်ပြေနိုင်ပါလိမ့်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝိမစီစဉ်တက်ဆက်ပေးနေတဲ့ကျမရေခန္ဓာကိုအခုလိုကြာသာရေးနေညတိုင်းမှာအသင့်နားဆင်နိုင်ပြီးမနေ့ဖက်မနေ့မှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကို
ပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့လွတ်တော်ကိုယ်စားလှယ်တွေတွားရောက်တွေ့ဆုံပြီးတော့အကူအညီတွေပေးဆောင်ခဲ့ပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်မှာတပ်မတော်နဲ့ KNU လက်အောက်ခံတပ်တို့ကြားစစ်ရေးတင်းမာလာပြီးတော့ဒေသခံတွေဆစ်ရှောင်နေကြရတယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ကရင်ပြည်နယ်ခီးစဉ်ဟာမဲဆွယ်စည်းရုံးတာလို့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရသေတောင်မြို့နယ်မယူကန်းစေတီပြင်ကျေးရွာတွေမှာခေလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေကိုရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေကဒီလ25ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်စေတီပြင်ကျေးရွာမှာဘူးဒီတောင်နဲ့ရသေတောင်မြို့နယ်တွေကနေရစွန့်ခွာတူဒုက္ခသည်4000ခန့်ခေလုံနေကြပြီးဒီတွေ့ဆုံမှုမှာဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးတွေအပါအဝင်အခြေအနေတွေကိုလေ့လာခဲ့တယ်လို့ဆန်800ကျော်ကိုလည်းလူတန်းခဲ့တယ်လို့ဒုက္ခသည်တဦးဖြစ်သူဦးကျော်မောင်ကပြောပါတယ်ရတိတောင်မြို့နယ်တစ်ခုတည်းမှာပဲဒုက္ခသည်ပေါင်း9000နီးပါးရှိနေပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းတာနဲ့ဆိုရင်ဒုက္ခသည်ပေါင်း3000ကျော်ရှိနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေရဲ့စည်းရင်းတွေအရသိရပါတယ
်ကရင်ပြည်နယ်ဖားပုံခရိုင် KNU တပ်မ5တီထမှာတပ်မတော်နဲ့ KNU လက်အောက်ခံတပ်ကြားစစ်ရေးသိမ်းမာလာပြီးစစ်ဘေးရောက်ပြည်သူဦးရေတိုးလာနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေပါတယ်အခုလ22ရက်နေ့မှာ KNU တပ်မ5လက်အောက်ခံတပ်ဖွဲ့တွေနဲ့စစ်စင်ကိုကရေးဌာနချုပ်လက်အောက်ခံတပ်ရင်းတို့ကြားမှာပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့တပ်မတော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုရှိနေပြီးတပ်မတော်ဘက်ကကရင်ပြည်နယ်နယ်ခြားစောက်တပ် PGF တပ်ဖွဲ့တွေလည်းပါဝင်လာတယ်လို့လဲ KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုလတွင်တပ်မတော်ကနေဖားပုံခရိုင်တကူတဲကျေးရွာမှာလက်နက်ကြီးနဲ့ပစ်တာကြောင့်လူရေ300ကျော်စစ်ဘေးရှောင်နေရတယ်လို့လက်ရှိပဋိပက္ခတွင်ရှိနေပြီးလူရေ1000ကျော်ကလည်းစစ်ရှောင်ဖို့ပြင်ဆင်နေတယ်လို့နယ်မြေခံအရပ်ဖက်ဖွဲ့စည်းတွေကပြောပါတယ်
ဒီမိုကရေစီစနစ်အခြေခံမူများထဲမှာအရေးကြီးဆုံးတစ်ခုဖြစ်တဲ့လုံခြုံရေးတပ်ဖွဲ့အလုံးကိုအယက်သားအစိုးရလက်အောက်သို့ထားရှိနိုင်ရေးအခြေခံမူချမှတ်နိုင်မှတာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်နိုင်မယ်လို့ဖေဖော်ဝါရီလ20ရက်နေ့ကကြေညာတဲ့52နှစ်မြောက်ချင်းအမျိုးသားနေ့မှာချင်းအမျိုးသားတပ်ဦး CNF ဒုဥက္ကဋ္ဌနဲ့ဒေါက်တာဆလိုက်လျံမုံစခေါင်းကပြောဆိုလိုက်ပါတယ်လုံခြုံရေးတပ်ဖွဲ့အလုံးအယက်သားအစိုးရလက်အောက်မှာထားရှိနိုင်ရေးအခြေခံမူကိုမချမှတ်နိုင်ရင်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းချင်းဆိုတဲ့ disarmament demobilization and reintegration DDR security sector reform SSR ကိုဖော်ဆောင်လို့မရတယ်လို့ပြည်တွင်းစစ်လဲချုပ်ငိမ့်နိုင်မှာမဟုတ်ဘူးလို့ဒေါက်တာဆလိုက်လျံမုံစခေါင်းကပြောပါတယ
်စရုပ်ရချင်းပြည်ထောင်စုငင်းချမ်းရေးညီလာခံမကျင်းပမီရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်နယ်တောင်ပိုင်းလင်ခေခရိုင်လင်ခေမြို့မှာကျင်းပသွားမှာဖြစ်ကြောင်း NCA လက်မှတ်ရေးသူထားတဲ့ RCSS SSC ကထုတ်ပြန်လိုက်ပါတယ်ဖေဖော်ဝါရီလ23ရက်နေ့ကနေ24ရက်နေ့ထိလွယ်တိုင်းလျံဘူသနာချုပ်မှာကျင်းပပြုလုပ်ခဲ့တဲ့ RCSS SSC ရဲ့အကြိမ်20မြောက်နှစ်ပတ်လည်စီဝေးပြီးမှထုတ်ပြန်လိုက်တာဖြစ်ပါတယ်။လက်ရှိမှာတော့စီနေပွဲဖြစ်မြောက်ရေးကော်မတီမပွဲစည်းရသေးကြောင်းမလနှောင်းပိုင်းမှာအကျိုးတွေ့ဆုံပွဲပြုလုပ်သွားမှာဖြစ်ကြောင်းပြောခွင့်ရပူမှုခန်းဆန်ကပြောပါတယ်။2019ခုနှစ်တုန်းကရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမမဟုတ်ပင်လုံးမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့အစိုးရတပ်မတော်ကနေခွင့်မပြုတဲ့အတွက်တတိယကြိမ်ပြည်ထောင်စုငင်းချမ်းရေးညီလာခံမှာရှမ်းပြည်နယ်လူထုရဲ့စံတမပါဝင်ခဲ့ပါဘူး
။မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းပေါ်မှာရေနက်စိတ်ကန်းလေရင်ကွင်းစတဲ့အကြီးစားစီမံကိန်းတွေအကောင့်ထဲပေါ်လာမှာကိုတရက်ခံပြည်သူတွေကစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့မိုးရာသီကာလအတွင်းကကလကုတ်ကျွန်းအပေါ်စိတ်အနီးရှိပရှူးချောင်းမြေနေရာတဝိုက်မှာအနီရောင်အလံတိုင်တွေစိုက်ထူထားပြီးမြေနေလမ်းအသစ်ဖောက်လုပ်ထားတာကလီင်ကွင်းလို့ဖို့အတွက်ဆိုပြီးရေတက်အရာရှိတွေကပြောတယ်လို့ကလကုတ်ကျွန်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်အဆိုပါအကြီးစားစီမံကိန်းတွေအကောင့်ထဲပေါ်မယ်ဆိုရင်ကလကုတ်ကျွန်းဒေသခံတွေရဲ့စီးပွားရေးလုပ်ငန်းမြေယာများအပါအဝင်လုပ်ငန်းတွေအလုံးပျက်စီးဆုံးရှုံးမှာကိုစိုးရိမ်ထိတ်လန့်နေတာဖြစ်ပါတယ်မွန်ပြည်နယ်ဒေသဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းအနေနဲ့ကလကုတ်ကျွန်းမှာရေနက်စိတ်ကန်းစီမံကိန်းတစ်ခုတည်ဆောက်ဖို့မွန်ပြည်နယ်အစိုးရနဲ့ BTOC Construction and Engineering Company Limited တို့2019ခုနှစ်ကနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးခီးစဉ်ဖြစ်တယ်လို့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်ပြောဆိုလိုက်ပါတယ်။မိခင်လျာမုံကစူးစီးတင်ဆက်ထားပါတယ်။
နိုင်ငံတော်တိုင်းဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အစိုးရဖွဲ့ဝင်တွေကရင်ပြည်နယ်တွင်းလူထုတွေးဆောင်ပွဲတွေပြုလုပ်ခဲ့တာဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆယ်စည်းရုံးခြင်းဖြစ်တယ်လို့လည်းဖလုံဇဝဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမအောင်ပြည်စိုးကပြောပါတယ်
။ဘာပဲပြောပြောဒါအစိုးရကပြည်သူလူထုနဲ့တွေ့ဆုံတယ်ဆွေးနွေးတယ်တင်ပြချက်တွေနားထောင်တယ်တန်းစံလို့ဖြည့်ရှင်းပေးတယ်လို့ဆိုပေမဲ့တစ်ဖက်က2020နဲ့နီးလာတဲ့ပုံမှာဒါရွေးကောက်ပွဲမင်းဆွေတယ်လို့ပဲဒါယူယူဟိုသုံးသပ်ပြသည
်ဒေါက်တာဆန်းစုကြည်ရဲ့လူထုတွေ့ဆုံပွဲတွေကိုကော့ကရိုက်ဂျိုင်အင်းစိတ်ကြီးမြဝတီနဲ့လှိုင်းဝဲမြို့တွေမှာဖေဖော်ဝါရီ24နဲ့25ရက်တွေမှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီး NLD ပါတီဝင်တွေနဲ့ဒေသခံတွေတောင်းနဲ့ချီပြီးတက်ရောက်ခဲ့တာပါဒါအပြင်ဒေါက်အောင်ဆန်းစုကြည်ရုပ်ပုံပါတဲ့ We Stand With You ဆိုင်းဘုတ်တွေကလည်းနေရာတိုင်းမှာပြန့်နှံ့နေတယ်လို့လည်းမားအောင်ပြည်စိုးကဆက်ပြောပါတယ
်။ We Stand With You ဆိုတဲ့ဆိုင်းဘုတ်ကလည်းတပြည်လုံးပြန့်နှံ့နေတယ်ဆိုတော့ဒါကလည်းကျွန်တော်တို့ယူသားပြောမယ်ဆိုတော့ရုပ်ဝဲမှာဒါတနည်းတပုံချင်းနေသူယူပြီးတော့ဒါ message ပို့နေလို့ပဲယူဝဲပြောပြရစီ
ကော့ကရိတ်မျိုးလူဒူးတွဲဆုံပွဲတွေမှာကိုအာနာရှိတဲ့အခါကျတော့ငါလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီးရွေးချယ်ပိုင်ခွင့်ကိုလွဲသုံးစားလှုပ်ခဲ့ကြတဲ့သူတွေရှိတယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကခုလိုပြောပါတယ်
။ကိုအာနာရှိတဲ့အခါကျတော့ငါလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီးလှုပ်ကြတယ်။အဲ့တော့ရွေးချယ်ပိုင်ခွင့်ကိုအလွဲသုံးစားလှုပ်ကြတယ်။ရွေးချယ်ပိုင်ခွင့်ကိုအလွဲသုံးစားလှုပ်တဲ့အခါကျတော့တာဝန်တွေမကျေဘူး။တာဝန်တွေမကျေတဲ့အခါကျတော့အာနာကြောင့်မလို့ပျက်စီးသွားတဲ့အချိန်ကိုဖြစ်တယ်။အာနာရှိလို့လှုပ်ပိုင်ခွင့်ရှိလို့ဒီဟာကိုမှမှကန်ကန်သုံးသွားမယ်။မမကကရွေးချယ်ပြီးတော့အများအကျိုးအတွက်သုံးသမယ်ဆိုရင်ဒါဟာရွေးချယ်ပိုင်းမှာမှန်တယ်မှန်လို့တာဝန်ကျေတယ်တာဝန်ကျေလို့ကိုယ့်ရဲ့ဘဝဟာအဓိပ္ပာယ်ရှိတယ
်အလားတူကချင်ကယားရှမ်းနဲ့ချင်းပြည်နယ်တွေကိုပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာဒေါက်အောင်ဆန်းစုကြည်တွားရောက်ပြုလုပ်ခဲ့တဲ့လူထုတိစုံဝဲတွေဟာနိုင်ငံတော်စရိတ်နဲ့တွားလာမယ်ဆွဲနေတာဖြစ်တယ်လို့လည်းတိုင်းရင်းသားပါတီခေါင်းဆောင်တွေကဝေဖန်ထောက်ပြခဲ့ပါတယ်ရှင်
ဆက်ပြီးတော့ KBC ကလူငယ်တာဝန်ခံဓမ္မအမှုတော်ဆောင်ဆရာတူးထန်နဲ့ကျော်ဖို့မစုတောင်းတောင်တာဝန်ခံတိတ်ခါတော်ရဆရာတော်ဦးပီမာဒေါင်လုံးတို့ကိုဖေဖော်ဝါရီလ5ရက်နေ့ကကျင်းပပြုလုပ်တဲ့260ပြည့်ကချင်တော်လှန်ရေးနေ့အခမ်းအနားနဲ့ပတ်သက်ပြီးတော့ထမတော်ကဖန်စီထိန်သိမ်းတရားစွဲဆိုရာကနေပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။ဒီအကြောင်းကိုတော့အမိကစူးစီးထားပြီးတော့နိုင်ကိုအိမ်ကနေတင်ဆက်ပေးပါမယ်ရှင်။
မတရားသိမ်းဆက်သွယ်မှုဥပဒေပုံမှ18မြင်းဆောင်တဲ့တရားစွဲဆိုခံစားရတဲ့ကချင်ထမအမှုဆောင်ဆရာနှုတ်ဦးအနေနဲ့ပြည်မှုသုံးတရားကျူးလွန်ခြင်းမရှိခဲ့လို့ဖေဖော်ဝါရီလ20ရက်နေ့ကပြန်လည်လွတ်မြောက်လာတဲ့ကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကထမအမှုတော်ဆောင်ကျော်ပွန်စုတောင်းတောင်တာဝန်ခံတိတ်ခါတော်ရဆရာဥပိမာတောင်လွန်ငါပြောပါတယ
်ဆရာအနေကြတော့အဲ့ဒီ18ပြည်ကလုံးဝမမြောက်ဘူးလို့ထင်တာပဲကျွန်တော်တရားရုံးရောက်လည်းပြန်လွတ်မယ်လို့ပဲအဲ့လိုထင်တာဘာကြောင့်ကျွန်တော်တို့က18နဲ့ပတ်သက်တဲ့အလုပ်ဘာမှမလုပ်ဘူးလေကျွန်တော်တို့နားလေကြကြတော့ KAO ကိုရိတ်ခါဘူးတာလို့လက်နဲ့ဝေဘေးတာလို့အဲ့မျိုးတကူကူပေါ့နော်ကိုညီပေးတဲ့သူကျွန်တော်ကအဲ့လိုပဲထင်တာလုံးဝဆက်ဆက်မရှိဘူးရုံရောက်လဲကျွန်တော်တို့ကလွတ်မှာပဲလို့ပဲထင်တာ
သူတို့အနေနဲ့ကျော်ပွန်စုတောင်းတော်မှာပြုတ်လုတဲ့ကချင်တော်လန်ရေးနေ့ပြတ်ဆတ်တင်ဆက်မှုအစီအစဉ်မှာဥဆောင်သူများမဟုတ်တလို့ပါဝင်ချင်းလည်းမရှိကြောင်းတိတ်ခါတော်ရဆရာတော်ဥပိမာတောင်လွမ်းကပြောပါတယ
်ဒီတရားဆွေးဆူမှုနဲ့ကြတော့ကျွန်တော်နှစ်ယောက်ကြကျุလမှုဘာမှမရှိပါဘူးကျွန်တော်ကကျော်ပွန်စုတောင်းတော်တာဝန်ခံအေဒင်ရ၄နာရီနဲ့၆နာရီကြားမှာကျွန်တော်တို့စတိတ်ရှိုးရံမူငေရှာဖို့ပြင်ဆင်ထားပါတယ်ကျွန်တော်တငယ်ချင်းဆရာတူးထောင်ဆိုရင်အဲ့ဒီစတိတ်ရှိုးမှာလူငယ်တွေကိုဥဆောင်ပြီးမှစတိတ်ရှိုးဖြစ်မြောက်ရေးကိုဥဆောင်တာ
ပါလူငယ်တာဝန်ခံဆရာတူးထောင်ကတော့တမရဘက်က၎င်းတို့နှူးကိုဖန်စီထိန်ထိန်တရားစွဲဆိုခဲ့တဲ့အနေထားနဲ့ပတ်သက်လို့အခုလိုပြောပါတယ်
ပြဇာတ်တခုရဲ့ပြီးတော့အဲ့ဒီကမှထောင်လာတဲ့ V9 ထဲမှာဆိုရင်စစ်တာအမတ်တစိကလေးတွေပါပေါ့အဲအဲ့ဒီအတွက်တော့ V9 နဲ့ဒီပြဇာတ်ကိုအဓိကထားပြီးစက်ခွန်တက်မြောက်တဲ့အမှုဖြစ်နေပေါ့အဲအဲ့လိုဆွဲလိုက်ခြင်းဖြစ်တယ်ကျွန်တော်လည်းအမြင်တော့ပေါ့
၎င်းတို့နှူးလွတ်မြောက်ဖို့အတွက်ကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ကချင်အတိုင်းပင်ကဖွဲ့တမတော်တို့ရဲ့ညှိနှိုင်းမှုကြောင့်တမရဘက်ကနေအမှုကိုပြန်လည်ရုပ်သိမ်းပေးလိုက်ခြင်းဖြစ်တယ်လို့ပြန်လည်လွှတ်မြောက်သူတွေကပြောပါတယ်အခုလိုမျိုးမှုကိုတမရဘက်ကရုပ်သိမ်းကြေးပေးလိုက်တဲ့အတွက်ပြည်သူနဲ့တမရကြားအပြုတ်တဘောဆောင်နဲ့ဆက်ဆံရေးကိုတည်ဆောက်လာနိုင်တဲ့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့လွှတ်မြောက်လာသူတွေကဆိုပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်းကျော်လာဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေကနေတွားရောက်တွေ့ဆုံခဲ့ပြီးအကူအညီပေးဆောင်ခဲ့ပါတယ်။ကရင်ပြည်နယ်ဖပွန်ခရိုင်ဒေသမှာတပ်မတော်နဲ့ KNU လက်အောက်ခံတပ်အကြားစစ်ရေးတင်းမာလာပြီးစစ်ဘေးရှောင်ပြည်သူဦးရေတိုးပွားလာနေပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်သတင်းလွှာခဏကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်နားဆင်နိုင်ကြပါရရှင်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြောပြရင်ဖိတ်ခေါ်ချင်ပါရရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အတန်းနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုတန်လှင်ချိန်ပြပြခြင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ကြပါတယ်။ VOA American တန်ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရရှင်။အခုဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။နိုင်ငံ90နီးပါးမှာလူ8000ကျော်ကူးစက်ခံထားပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ကောက်ကွယ်နိုင်မဲ့နည်းလမ်းတွေကမ္ဘာတစ်ဝန်းကျန်းမာရေးတာဝန်ရှိသူတွေအာရုံစိုက်ရှာဖွေနေကြပါတယ်။ဒီရောဂါကြောင့်သေဆုံးသူက3000နီးပါးရှိပြီဖြစ်ပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာကူးစက်ခံထားရသူအရေအတွက်အများဆုံးပါ။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအရှိန်မြှင့်လှုပ်ဆောင်တဲ့အနေနဲ့ဂျပန်နိုင်ငံမှာလာမဲ့တနင်္လာနေ့ကနေဧပြီလအစောပိုင်းထိမူလာတဲ့အလဲတဲ့အထက်တန်းကျောင်းတွေအားလုံးကိုပိတ်ထားဖို့ဝန်ကြီးချုပ်ရှင်းစိုးအဘက်ကဒီကနေ့ပဲညွှန်ကြားချက်ထုတ်လိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်မကူးစက်အောင်ကာကွယ်ရေးအနေနဲ့ပြည်ပကနေနိုင်ငံတွင်းကိုလာမဲ့ Hajj ဖျားဘူးတွေကိုပြည်ဝင်မပေးဘဲပိတ်ပင်လိုက်တယ်လို့ဆော်ဒီနိုင်ငံရဲ့ဌာနကဒီကနေ့မှကြေညာပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာမဲ့အရေးကိုရှောင်နိုင်မှာမဟုတ်ဘူးလို့သူမထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တုံ့ပြန်လှုံ့ဆော်မှုအစဉ်သင်းရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ်။အမေရိကန်လူထုကြားမှာယောဂါဘိုကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်လာလာကသိနေပါတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းကင်းနဲ့သူတို့နေရာကိုပြန်နိုင်ပြီးမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုအကောက်အွယ်ပေးဖို့လှုံ့ဆော်ခြင်းထိမြန်မာနိုင်ငံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ထားမှာဖြစ်တယ်လို့ဂျာမနီနိုင်ငံကကြေညာပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဂျာမနီဝန်ကြီးဂေါ့ဒ်မူလာဟာကောက်ဆက်ပစားဒေသကကူလူပါလောင်ဒုက္ခသည်စခန်းကိုဗိုလ်ဒူးနေကသွားရောက်ပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒေလီမှာအခမ်းအနားနဲ့ဂုဏ်ပြုကြေညာပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော်ဒေါ်ချိုချိုနဲ့တူလေးရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်အိန္ဒိယမှာရောက်နေတာပါ။ခီးစဉ်တွင်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတဦးဝင်းမြင့်တို့တွေ့ဆုံဆွေးနွေးသလိုနိုင်ငံနားလည်မှုစာချုပ်လာရီလက်မှတ်ရေးထိုးတဲ့ပွဲကိုလည်းနှစ်ယောက်အတူတက်ရောက်ကြပါတယ်ခင်ဗျာ
။ကြာသာပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Tester Windirat ဖြစ်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the